Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရ2023ခုနှစ်ဇန်နဝါရီလ18ရက်နေ့ဗုဒ္ဓဦးနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခန်းနဲ့9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချက်မြေချပါစေရှင်ဒီမှာသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မတင်ကြီးထိုင်နဲ့ကျွန်မအနောက်လောက်ပြောပြမှာပါအမေရိကန်နဲ့ယူကရိန်းထိပ်တန်းဗိုလ်ချုပ်ကြီးနှစ်ဦးပိုလန်နိုင်ငံကအခြေစိုက်စခန်းတစ်ခုမှာပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်အမေရိကန်နိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်တရုတ်နိုင်ငံကိုဖေဗရူလာထဲနေ့ရက်သားတွေ့ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒုစိတ်သမားတွေအဓမ္မစီခိုင်းခရရသူမလေးရှား၃ဦးပြန်လည်လွတ်မြောက်လာပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ရိုဟင်ဂျာဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီတွေပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပန်ချားလိုက်တဲ့သတင်းဆောင်ပါကိုတော့သတင်းတွေချင်းညာပြီးမှအရင်ဆုံးနှားဆင်ချရမှာဖြစ်ပါတယ်
More than 3,500 desperate Rohingya have attempted deadly sea crossing.
The Tangna Sena Kune Dwin Pinle Bin Phyat Tan Bo Chu Sa Cha De Rohingya Dukkha De 3,500 Jo Shi Ke Cha UNHCR Pyo Kwin Ya Sha Bia Man Tu Pyo Su Twa Da Phit Par De Mja Kin Ma Na Sin Cha Ya Ba Me Shin. Thai Bat Ka Mu Ye A Phan Si Tadin Tiyo Pi Ma Lu Ye Yot La De A Chang Sa De Tadin Saung Ma Rui Ne A Tu Naw Pai Ma Do American Na Ngan Ye A Chang Ti Kaung Sia Ya Social Media Lu Ji Mya Tadin Tu Ka Ba Ta Lwa Khi Twa Ne Nya Baung Song A Chang Song.သတင်းပတ်စင်ကဏ္ဍတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ
်။အမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးမတ်ခ်မယ်လင်နဲ့ယူကရိန်းဗိုလ်ချုပ်ကြီးတို့ပိုလန်နိုင်ငံအရှေ့တောင်ဘက်စစ်အခြေစိုက်စခန်းတစ်ခုမှာအင်္ဂါနေ့ကပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဆက်တလကြာလာပြီဖြစ်တဲ့ရုရှားနိုင်ငံရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံနဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်မှုတိုးလာတဲ့လက္ခဏာလည်းဖြစ်ပါတယ်။နေရအတိအကျဖော်ပြမထားတဲ့ယူကရိန်းပိုလန်နယ်စပ်မှာဗိုလ်ချုပ်ကြီးမီလင်နဲ့ယူကရိန်းဗိုလ်ချုပ်ကြီးဖလယ်ရီဇာလုခနီတို့နှစ်နာရီကြာအောင်တွေ့ဆုံဆွေးနွေးခဲ့တာပါ။မနစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားတို့စတင်ကျူးကျော်ခဲ့တဲ့နောက်ပိုင်းဗိုလ်ချုပ်ကြီးနှစ်ဦးလူချင်းမတွေ့ခဲ့ပေမဲ့ဖုန်းနဲ့တော့မကြာခဏပြောဆိုခဲ့တာပါ။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုခုခံကာကွယ်နိုင်အောင်အနောက်နိုင်ငံတွေစီကဒေါ်လာဘီလျံနဲ့ချီတန်မိုးရှိတဲ့လက်နက်ခဲယံတွေယူကရိန်းကိုဆက်လက်ပေးဖို့နေချိန်မှာပေါ်ကျုတ်ခြင်းနှစ်ဦးအခုလိုလူချင်းတွေ့ဆုံဆွေးနွေးမှုပပောက်လာတာပါယူကရိန်းနဲ့ရုရှားနှစ်နိုင်ငံလုံးဝထိန်းချုပ်နိုင်ခြင်းမရှိသေးတဲ့နိုင်ငံအရှေ့ပိုင်းမြေပြင်စစ်ပွဲတွေမှာလည်းရှစ်မတိုးနောက်မဆုတ်တာအခြေအနေဖြစ်နေပါတယ်ယူကရိန်းတပ်နဲ့တွဲပြီးတော့တိုက်ခိုက်ဖို့အမေရိကန်ကသူ့ရဲ့တပ်ဖွဲ့တွေကိုဆေးလုခြင်းမရှိပေမဲ့ဒီစစ်ပွဲမှာအမေရိကန်နိုင်ငံကမဟာဗျူဟာကြကြပို့ပြီးတော့ပါဝင်လာပါတယ်လက်တလောမှာပဲ Patriot လေကြောင်းရန်ကာကွယ်ရေးစနစ်တွေကိုယူကရိန်းကိုပေးပို့ဖို့နဲ့ဒီလက်နဲ့အုံပြူနည်းတွေကိုပါယူကရိန်းတပ်ဖွဲ့တွေကိုအမေရိကန်စစ်အခြေစိုက်စခန်းတို့မှာတင်နန်းပေးဖို့သဘောတူညီခဲ့ကြပါတယ်
ရုရှားတို့ယူကရိန်းကိုကျူးကျော်ချိန်မှာကမ္ဘာခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်တွေအလုံးကသူတို့ရဲ့ဩဇာအရှိန်အဝါကိုမတုံ့ခဲ့ကြတာကြောင့်ကလေးငယ်တွေတေဆုံနေကြရပြီးကမ္ဘာမှာလည်းဆက်နက်ရိက္ခာမလုံခြုံမှုနဲ့ရင်ဆိုင်နေရကြောင်းယူကရိန်းသမ္မတဂရောကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မင်ခွန်းမှာယူကရိန်းသမ္မတဂရောအိုလီနာဇလန်စကာကအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ
်ပိုကလန်တဘူဒလတ်စကာနာချေဇော
ဒီဩဇာအရှိန်အဝါကိုအလုံးကမတုံ့ခဲ့ကြတာမျိုးဒါမှမဟုတ်လဲတဦးနဲ့တဦးချာပို့ပြီးတော့ကွဲကွာသွားစေတဲ့နီလန်မျိုးနဲ့တခါတည်းအသုံးပြုခဲ့ကြတယ်လို့သူမကမင်ကွန်းမှာပြောပါတယ်ဒါဗိုစ်ဖိုရန်တရှိနေရတဲ့အကြောင်းရင်းကလူသားတွေမဖြေရှင်းနိုင်တဲ့ကမ္ဘာလုံးဆိုင်ရာပြဿနာဆိုတာမရှိတာကြောင့်ဖြစ်တယ်လို့လည်းသူမကထပ်လောင်းပြောပါတယ်ရုရှားရဲ့ကျူးကျော်မှုကြောင့်ဥရောပမှာအခက်အခဲအများအပြားပေါ်ပေါက်လာတဲ့အခုချိန်မှာပိုပြီးအရေးကြီးလာတယ်လို့လည်းသူမကပြောပါတယ်စစ်ကြောင့်ငွေကြေးဖောင်းပွမှုနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆန့်နရိတ်ခါမလုံခြုံမှုတွေတိုးလာတာနဲ့အတူပဲရန်စကျူးကျော်သူတွေသာမရှုံးနိုင်ဘူးဆိုရင်တော့ဒီစစ်ပွဲကြောင့်တက်ရောက်မဲ့ပြဿနာတွေကပိုပြီးကြီးမားကျယ်ပြန့်လာမယ်လို့လည်းသူမကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တရုတ်နိုင်ငံကိုဖေဖော်ဝါရီလ5ရက်နဲ့6ရက်နေ့ရက်တာတွေ့ရောက်မယ်လို့အမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြားတင်မာမှုတွေပြေလျှော့နိုင်ရေးတိကျစီစဉ်ကိုစီစဉ်ထားတာကြားပါပြီးဖေဖော်ဝါရီလ5ရက်နေ့မှာတရုတ်နိုင်ငံမြို့တော်ပီကျင်းကိုဝန်ကြီးဘလင်ကင်ရောက်ရှိလာမှာဖြစ်ပြီးနောက်တစ်နေ့မှာအစည်းအဝေးလုပ်မှာဖြစ်ကြောင်းနာမည်မဖော်လိုတဲ့အရာရှိသူကပြောပါတယ်။ တရုတ်နိုင်ငံမှာ COVID-19 ပိုးကူးစက်မှုကြောင့်စိုးရိမ်မှုတွေရှိနေပေမဲ့ဝန်ကြီးပလကင်ရဲ့ခီးစဉ်ကိုဆက်ပြီးတော့စီစဉ်နေပါတယ်။ဒီခီးစဉ်အသေးစိတ်နဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့လည်းဝန်ကြီးပလင်ကင်နဲ့အမေရိကန်ဆိုင်ရာတရုတ်တမ်းအမအဖြစ်ကနေလှတ်တော်တရုတ်နိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ချင်ကန်းတို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ကောင်းတွေ့နိုင်ပါတယ်။ဝန်ကြီးပလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်မှာပါ။တရုတ်အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့ Republican နိုင်ငံခြားရေးဝန်ကြီးဟောင်း Mike Pompeo ကတော့မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ပျုံယမ်းမြို့မှာတွေ့ဆုံအပြီးတရုတ်နိုင်ငံကိုခီးတစ်ထောက်ဝင်ရောက်ခဲ့ပူပါတယ်။
အမေရိကန်ရဲ့တရုတ်ကိုရှင်ပြိုင်မှုမဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်တဲ့ချစ်ပြားထုတ်လုပ်မှုနည်းပညာတွေတရုတ်နိုင်ငံကိုတင်ပို့မှုအပေါ်အမေရိကန်ရဲ့တားမြစ်ကန့်သက်ချက်အသစ်တွေကိုနယ်သာလန်နိုင်ငံကထောက်ခံဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနယ်သာလန်ဝန်ကြီးချုပ်မတ်ရူတေကိုအင်ကာနစ်မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတအင်ဖြူရောမှာအင်ကာနစ်ကအမေရိကန်သမ္မတနဲ့နယ်သာလန်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးတာမှာအခုလိုတိုက်တွန်းတာပါ။အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းမှုဆက်လက်ရှိနေရေးတရုတ်ရဲ့စိန်ခေါ်ချက်တွေကိုရင်ဆိုင်ရေးအထိနှစ်ဦးကြားဆောင်ရွက်နေကြအကြောင်းလဲသမ္မတဘိုင်ဒန်ကအစည်းအဝေးမတိုင်ခင်သတင်းထောက်တွေကိုပြောပါတယ်။အနာဂတ်ရင်းနှီးမြှုပ်နှံမှုမှာနှစ်နိုင်ငံကြားကုမ္ပဏီတွေကြားနီးနီးကပ်ကပ်ဆောင်ရွက်နေကြပြီးဖြစ်တယ်လို့လဲသမ္မတကပြောပါတယ်။ဒီကနေ့မှာတော့ဆက်ဆံရေးပိုပြီးတိုးမြင့်နိုင်ရေးအတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုမှာကုန်စည်ထောက်ပံ့မှုဂွင်းဆက်ခိုင်မာအကောင်ရည်တို့ကိုဆွေးနွေးမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကထပ်လောင်းပြောပါတယ်။ကမ္ဘာမှာနည်းပညာအမြင့်ဆုံးဒဗိုက်လျက်ကူပစ္စည်းကြောက်ပုံနှိပ်စနစ်တွေကိုထုတ်လုပ်တဲ့ ASML HDNV ကနယ်သာလန်နိုင်ငံဘက်ထိုဗင်မြို့မှာတည်ရှိတာကြောင့်လဲတရုတ်ကိုချစ်ပြားထုတ်လုပ်မှုနည်းပညာတွေတင်ပို့မှုကန့်သက်ရေးအမေရိကန်ကနယ်သာလန်ကိုတွန်းအားပေးနေတာဖြစ်ပါတယ်ဆွေးနွေးပွဲမဆက်ခင်မှာတော့နယ်သာလန်ဝန်ကြီးချုပ်ကဒဗိုက်လျက်ကူပစ္စည်းကိစ္စကိုရည်ညွှန်းပြောဆိုတာမရှိပါဘူးယူကရိန်းကိုထောက်ပံ့ရေးနေတိုးမဟာမိတ်တွေပူးပေါင်းဆောက်ရွက်နေကြရတဲ့ရုရှားနဲ့ယူကရိန်းရုရှားရဲ့ယူကရိန်းကျူးကျော်စစ်အရေးကိုသာအလေးထားပြောဆိုသွားပါတယ်ရှင
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အလုတ်ကိုင်းအခွင့်အလမ်းကောင်းတွေရမယ်ဆိုတော့မျက်လုံးပေးဆွဲဆောင်မှုတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာရာဇဝတ်အကိုင်းတွေရဲ့တားကောင်ဖြစ်ခဲ့ကြရပြီးအတင်းအကျပ်ခိုင်းစေခံရတဲ့မလေးရှားနိုင်ငံသားနှုတ်ထပ်3ဦးကိုနေရာပြန်ခေါ်နိုင်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကကိုးကားပြီးတော့မလေးရှားသတင်းတွေကအင်္ဂါနေ့မှာဖော်ပြကြပါတယ်လိမ့်လေခိုင်းစေခံရပြီးတော့နေရာပြန်ရောက်လာသူတွေဟာအသက်16နှစ်ကနေ33နှစ်ကြာအရွယ်တွေဖြစ်ပြီးတော့ကွာလာလမ်ပူးနိုင်ငံတကာလေးစိတ်ကိုရောက်လာချိန်မှာနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မလေးရှားရဲတပ်ဖွဲ့ PDRM ကိုလွှဲပြောင်းပေးခဲ့တယ်လို့မလေးရှားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားကြောင်းမလေးမေးလ်အင်တာနက်ဆက်မျက်နှာမှာဖော်ပြထားပါတယ်။ရာဇဝတ်ဂိုင်းသားတွေလက်ကနေကဲတင်နိုင်အောင်ထိုင်းနိုင်ငံကမလေးရှားတန်ယုံနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တဲ့ထိုင်းအာဏာပိုင်တွေနဲ့မလေးရှားရဲတပ်ဖွဲ့ကိုအထူးကျေးဇူးတင်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယား၊လာအိုစ်၊မြန်မာနဲ့ထိုင်းနိုင်ငံမှာရာဇဝတ်ဂိုင်းသူရဲ့တားကောင်အဖြစ်အလုတ်ခိုင်းစေခံရသူတွေနဲ့ပတ်သက်လို့ဇန်နဝါရီလ16ရက်နေ့အထိမလေးရှားနိုင်ငံခြားရေးရုံးစီတည်င်းပေးပုံမူပေါင်း519ခုရှိပါတယ်။အဲ့ဒီအထက်ကနေကဲထုတ်နိုင်ခဲ့သူ383ဦးထက်မှာ346ဦးကတော့မလေးရှားနိုင်ငံကိုပြန်အောင်လာကြပြီးတော့ဇန်28ဦးကတော့ဆက်ပြီးတော့ထိန်းသိမ်းခံရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့တန်ယုံတွေကနေတဆင့်တက်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မတရားခိုင်းစေခံရတဲ့ဇန်146ဦးကိုဆက်ပြီးတော့ရှာဖွေကယ်တင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
နီပေါ်နိုင်ငံမှာနှစ်ပေါင်း30အတွင်းအဆိုးရွားဆုံးလေရင်ဖြတ်ချမှုမှာကလေးငယ်တွေအပါအဝင်အနည်းဆုံးလူပေါင်း82ဦးသေဆုံးခဲ့ရပြီးတဲ့နောက်အင်ကာနစ်မှာတော့ကယ်ဆယ်ရေးလုပ်သားတွေကအဝေးတွင် drone ယာဉ်တွေအသုံးပြုနောက်ကျောင်းနယ်ထဲကိုကျူးရင်နဲ့ဆင်းပြီးနောက်ဆုံးပျောက်ဆုံးနေသူကိုရှာဖွေနေကြပါတယ်။လူပေါင်း82ဦးလိုက်ပါလာတဲ့ရက်တီလေချောင်းလိုင်းက ATR-72 လေယာဉ်ဟာစစ်တပ်ခန့်နီးမှာပဲခီးသွားမျိုးပိုကာရာအနီးမှာတနင်္ဂနွေနေ့ကပြတ်ကျခဲ့တာဖြစ်ပြီးကျောက်အနက်ပေ650လောက်ရှိတဲ့ခက်ခဲတဲ့မြေပြင်အခြေအနေနဲ့ရာသီဥတုမကောင်းတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးစေပါတယ်။အပြင်မှာမှောင်လာချိန်မှာတော့ရှာဖွေကယ်ဆယ်ရေးကိုအပိတ်သက်ပြီးဗုဒ္ဓဟူးနေ့မှာပြန်လည်စတင်မဲ့အကြောင်းဒေသဆိုင်ရာထိပ်တန့်တာဝန်ရှိသူတက် ဘာဟာဒာခေစီကပြောပါတယ်တေဆုံးရသူတွေဘသူတွေဖြစ်တယ်လဲဆိုတာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေဖော်ထုတ်ဆောင်ရွက်နေကြကြောင်းလဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်တဲ့ဖော်ခါရာမြို့ကရဲ့အရာရှိ AJKC က Writers သတင်း Agency ကိုပြောပါတယ်လူခန္ဓာကိုယ်အစိတ်အပိုင်းတွေလို့ယူဆရတဲ့အကျဉ်းချံတွေကိုရှာဖွေကယ်ဆယ်ရေးလှုပ်သားတွေကကောက်ယူပြီး DNA စစ်ဆေးဖို့ပို့ဆောင်ပေးနေကြောင်းခီးတဲ့82ဦးလုံးနဲ့အမှုတန်းတွေအလုံးတွေ့တဲ့အထိရှာဖွေကယ်ဆယ်ရေးဆက်လက်ဆောင်ရွက်မယ်အကြောင်းလဲသူကပြောပါတယ်ရှင်
။ဂျာမနီနိုင်ငံကဂျာမနီရေးတွင်းနေတိုးချက်တူးဖော်နေတဲ့လူဝီစထရတ်ရွာမှာဆန္ဒပြနေကြတဲ့ပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကိုအင်္ဂါနေ့ကဂျာမန်ရဲတို့ကဖမ်းဆီးခဲ့ရမှာပဝန်းကျင်အရေးလှုပ်ရှားမှုမှာထင်ရှားတဲ့ Greta Thunberg လည်းပါဝင်တယ်လို့ရဲတို့ကပြောပါတယ်။ Louis Red မြို့ကနေ9မိုင်ခွဲကျော်မှာရှိတဲ့ Crosswiller 2ကျောက်မီရီတွင်နာမှာဆန္ဒပြနေတဲ့အဖွဲ့နဲ့အတူထိုင်ပြီးတော့ဆန္ဒပြနေချိန်မှာအခုလိုဖမ်းခံရတာပါ။ Thunberg ကိုရဲကားထဲမှာထိုင်နေတာတွေ့ရတယ်လို့မျက်မြင်တွေ့သူတို့ကပြောပါတယ်။ကျောက်မီရီတွင်ဝါစီကိုအသွားမှာတခြားလှုပ်ရှားသူတွေနဲ့အတူ Thunberg ကိုဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာအနေရရှိတဲ့အတွက်သူတို့ကိုတားဆီးပြီးတော့ဘသူဘွားဖြစ်ကြောင်းစစ်ဆေးဖို့ခေါ်လာတာဖြစ်တယ်လို့အခင်ရဲတပ်ဖွဲ့ပြောခွင့်ရသူကရိုက်တာသတင်းဌာနကိုပြောပါရဲတက်ကြွလှုပ်ရှားသူတို့ကတော့ကြောင်မီရီတွင်နဲ့ခုံချသွားတယ်လို့လည်းပြောပါရဲဖန်စီသတင်းခံထားတဲ့တန်ပေါက်နဲ့အဖွဲ့ကိုဘာဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
တရုတ်နိုင်ငံမှာ COVID-19 ကပ်ဘေးရောဂါကိုတင်းတင်းချက်ချက်တုံ့ပြန်ဆောင်ရွက်မှုအတွင်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာဆယ်စုနှစ်လေးခုကျော်အတွင်းအဆိုးရွားဆုံးအဆင့်တစ်ခုကိုကျဆင်းသွားခဲ့ပါတယ်။2022ခုနှစ်အတွင်းတရုတ်မှာစီးပွားရေးဖွံ့ဖြိုးမှု300ခန့်နှုန်းသာရှိကြောင်းအမျိုးသားစည်းအင်ဌာနကအင်ကာနစ်ထုတ်ပြန်ချက်မှာဖော်ပြထားပြီးဒါအဆိုရင်ဒီမတိုင်ခင်အရင်နှစ်က 8.1 ရာခိုင်နှုန်းထိရောက်ရှိခဲ့တာကနေအများကြီးလျော့နည်းနေတာဖြစ်ပါတယ်။1920ပြည်လွန်နေများနှောင်းပိုက်မှာဒုတိယမြောက်အဆိုးရွားဆုံးစီးပွားရေးနှိမ့်ကွင်းမှုဖြစ်ပြီးကပ်ဘေးရောဂါဆက်ခဲ့တဲ့2020ပြည်နှစ်အတွင်းရှိခဲ့တဲ့ဖွံ့ဖြိုးမှု 1.4 ရာခိုင်နှုန်းကိုသာကျော်လွန်တာဖြစ်ပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံမှာ2021ခုနှစ်စရုပ်ထ3လပတ်အတွင်းကစီးပွားရေးဖွံ့ဖြိုးမှု 3.6 ရာခိုင်နှုန်းနဲ့ရှိရင်တော့ပြီးခဲ့တဲ့နှစ်စရုပ်ထ3လပတ်အတွင်း 2.6 ရာခိုင်နှုန်းကိုကျဆင်းသွားတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်2022ခုနှစ်ဟာရိုဟင်ဂျာတွေပင်လယ်ပြင်မှာတိဆုံမှုအများဆုံးဖြစ်သလိုအသက်အန္တရာယ်ကြီးတဲ့ပင်လယ်ပြင်ကိုကျော်ဖြတ်ပြီးထွက်ပြေးဖို့ကြိုးစားမှုလည်းအများဆုံးဖြစ်တယ်လို့ကုလသမဂ္ဂကအင်ကာနေမှာပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ဒီဒုက္ခသည်တွေကိုထိထိရောက်ရောက်အကူအညီပေးကြဖို့လဲကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ကပန်ကြားလိုက်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေဟာ2021ခုနှစ်ကနေစရင်2022ခုနှစ်ထဲမှာဒင်္ဂလာပင်လယ်အော်နဲ့မုတ်တမပင်လယ်တွေကိုတက်ဆွန်ဆန်ပြားကြော်ဖြတ်ထွက်ပြေးဖို့ကြိုးစားမှုတွေအတော်ကိုများလာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ပြောခွင့်ရရှာဗီယာမန်တူးကဂျနီဗာကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောပါတယ်
More than 3,500 desperate Rohingya have attempted deadly suicide.
UNHCR ကနောက်ဆုံးရထားတဲ့စင်တွေအရ2022ခုနှစ်မှာဘင်္ဂလားပင်လယ်အော်နဲ့မုတ်တမပင်လယ်ပြင်ထဲမှာလေ39စင်းနဲ့အသက်အန္တရာယ်ကဖျက်ပြေးဖို့ကြိုးစားကြတဲ့ Rohingya က3,500ကျော်ရှိနေပါတယ်။ဒါဟာ2022ခုနှစ်ကနေစရင်ရာဂိုင်နှုန်း360တိုးလာတာပါ။အဲ့ဒီခရီးကိုအသက်မသေးပဲဖြတ်သွားနိုင်တဲ့သူကတော့900လောက်ပဲရှိပါတယ
်။လေနဲ့ထွက်ပြေးတဲ့ Rohingya အများစုဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာ2021ခရက်ကအာဏာသိမ်းထားတဲ့စစ်တပ်ကဆက်လက်ချေမှုမှုတွေလုပ်နေတယ်လို့ရင်ဂျာတွေထွက်ပြေးရပင်လယ်ကမ်းရန်းဒေသတကြောကနိုင်ငံတွေကလည်းပင်လယ်ပြင်ထဲရောက်နေသူတွေကိုကယ်တင်ဖို့လူမှောင်ခိုးရဲရန်ကကာကွယ်ဖို့တည်တည်ချာချာလုပ်မပြီးတဲ့အတွက်ကုလသမဂ္ဂကသတိပေးလာတာဖြစ်ပါတယ်။ဒေသရင်းပင်လယ်ရေကြောင်းဆိုင်ရာအာဏာပိုင်တွေအနေနဲ့ပင်လယ်ပြင်ထဲသတင်းပတ်ပေါင်းများစွာမျောနေတဲ့ရင်ဂျာလှေတွေကိုပစ်ထားတာကန့်ကလာသူတွေကိုပြန်ပြီးနှင်ထုတ်တာတွေမလုပ်ကြဘူးလေ UNHCR ကတောင်းဆိုကြောင်းရှာဗီယာမန်တူးကပြောပါတယ်တကယ်လို့ဒေသရင်းနိုင်ငံတွေအနေနဲ့တနည်းထန်ချပြီးပူပေါင်းဆောင်ရွက်မှုမလုပ်ရင်ပင်လယ်ပြင်တွင်တည်ဆုံမှုတွေပိုးပြီးတိုးလာဖို့ရှိတယ်လို့လည်းသတိပေးပါတယ် UNHCR ရဲ့စစ်တမ်းတွေအရ2022ခုနှစ်မှာပင်လယ်ပြင်တွင်လေနဲ့ထွက်ပြေးအသက်ဆုံးရတဲ့ရိုဟင်ဂျာကအနည်းဆုံး348ယောက်ရှိနေတဲ့အတွက်ဒါဟာ2014ကနေဆိုရင် အသက်သေဆုံးအောင်မှုအများဆုံးနှစ်တစ်နှစ်ဖြစ်နေတာပေါ့2022မှာမြန်မာမလေးရှားအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလေစီးပြေးရွှင်ကြရတဲ့ကကန့်ကန့်နိုင်လို့3040ရှိပြီးအဲ့ဒီထက်မှာအမျိုးသမီးနဲ့ကလေးငယ်ဦးရေက45ရာခိုင်နှုန်းပါနေတာတွေ့ရတယ်လို့လည်းပြောပါတယ်မနစ်ကနှစ်ကုန်ကန်ဒီမှာအင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်မှာရွှင်ကြ450ကိုတည်လာတဲ့လေလေးစင်းကန့်ကန့်ခဲ့တယ်လို့တီးလင်္ကာကိုရောက်တော့တဲ့လေတစင်းမှာတော့အယောက်တရာကျော်ပါနေတာပါဒီဇင်ဘာလဆန်းကပင်လယ်ထဲထွက်လာသူတွေလကုံတဲ့အထိကန်းကိုမကတ်နိုင်ကြသေးတာတွေ့ရတယ်လို့လည်းပြောပါတယ်။2019ကတည်းကမြန်မာနိုင်ငံကနေထွက်လာကြတဲ့ရွန်ဂျာတွေဟာအခုချိန်အထိနေရာရင်းကိုမပြောင်းနိုင်ကြသေးတဲ့အတွက်စိုးရိမ်မှုတွေတိုးလာတယ်လို့လည်းပြောပါတယ်
။ We're hearing reports as we mentioned from Rohingya about this growing
social ရွန်ဂျာတွေဟာသူတို့ရဲ့နှောင်ရည်အတွက်ရောသူတို့ရဲ့လုံခြုံမှုနဲ့အကာအကွယ်ရဖို့အတွက်ပါစိုးရိမ်မှုတွေတိုးလာနေကြတာပါ။တချို့ကလည်းသူတို့မိသားစုတွေနဲ့ပြန်ပြီးတော့စုံညင်ကြပါတယ်တချို့ကတော့သူတို့ရဲ့အားနည်းနေတဲ့အခြေအနေကိုခွင့်ကောင်းယူပြီးလူကုန်ကူးသူတွေရဲ့အမျက်ထုတ်တာကိုခံနေကြရတာပါ
ရှင်းလာတဲ့ကျင်းပဖို့ရှိတဲ့ဘာလီရှင်းလွေးပွဲမှာဒေသရင်းဝင်ကြီးတွေအနေနဲ့ရိုဟင်ဂျာတွေအပေါ်မှာအမျက်ထုတ်နေတဲ့လူကုန်ကူးသူတွေအရေးနဲ့နေမြေကျော်ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုခံအရေးတွေကိုပါထည့်သွင်းဆွေးနွေးဖို့ရှိတဲ့အတွက်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ကြဖို့လဲ UNHCR ကတိုက်တွန်းလိုက်ပါတယ်
The movements that we're talking about today, they are of Rohingya refugees. They're refugees.
ဒီစုံရဲမှာ Rohingya အရေးနဲ့ပတ်သက်ပြီးသူတို့ကဒုက္ခသည်တွေဖြစ်တဲ့အကြောင်းဒီဒုက္ခသည်တွေဟာနိုင်ငံတကာရဲ့အကာအကွယ်ပေးမှုလိုနေတဲ့အကြောင်းတွေကိုဆွေးနွေးဖို့လုပ်ရမှာပါသူတို့ကိုနေရာချင်းကိုပြန်မပို့သင့်ပါဘူးသူတို့ကိုအကာအကွယ်ရောအကူအညီရောပေးသင့်ပါတယ်ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတကာကလိုက်နာရမယ့်ကျင့်ဝတ်တွေအတိုင်းသူတို့ကိုကမ်းပေါ်တက်ခွင့်ပေးဖို့ပင်လယ်ပြင်တဲကနေကယ်ဆယ်ဖို့လုပ်ရမယ်ပြင်သူတို့ကိုအသက်အန္တရာယ်ရှိမဲ့အခြေအနေတွေပြန်မပို့ပဲအကာအကွယ်ပေးဖို့လုပ်ကြရမှာပ
ါလက်ရှိမှာရွန်ဂျာအများစုကိုဘင်္ဂလားဒေ့ရှ်ကလက်ခံထားတာဖြစ်ပြီးသူတို့ကိုအခုတည်းပို့ပြီးထောက်ပံ့မှုတွေပေးဖို့လိုနေတယ်လို့လည်းပြောပါတယ်တခြားနိုင်ငံတွေအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရလိုရွန်ဂျာတွေကိုကူညီဆောင်ရှောက်မှုပေးကြဖို့လဲရှာဘီယာမန်တူးကပန်ကြားခဲ့ပါတယ်မြန်မာနိုင်ငံမှာအခြေအနေကဂုတိမတည်ငြိမ်ပဲရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားရွန်ဂျာရင်းနေရပြရင်ဆောင်ရွက်မှုတွေဟာရှေ့မတိုးနိုင်ပဲဖြစ်နေစေပါရွန်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာစစ်ကောင်စီကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ပြောကြားထားတာလည်းဖြစ်ပါတယ
်ဒေါခင်မြို့သက်ပါရှင်ထိုင်းဘက်ကမူရစေဝါအဖန်စီတင်းဆောင်မကိုလည်းတင်ပြပါမယ်ထိုင်းနိုင်ငံမူရစေဝါနှိမ့်နှင်းရေးဘျူရိုရုံးချုပ်မှာအင်ကာနီကလုပ်တဲ့တင်းစာရှင်းလင်းပွဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်တောင်ပေါ်တိုင်ရင်သာမူရမောင်ခိုဂိုင်းဝင်တွင်နဲ့အတူစိတ်ချွာဆေးပြ15သန်းကိုဇန်နဝါရီလ15ရက်နေ့နဲ့16ရက်နေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းထိုင်းရဲချုပ်ကသတင်းထုတ်ပါတယ်။တပတ်အတွင်းမူရမှုတွေနဲ့ဖမ်းမိသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာမူရစည်းဝါးတွေအများအပြားဖမ်းမိနေပြီးတပတ်အတွင်းမှာစိတ်ချွာဆေးပြအလုံးရေတန်း30လောက်ဖမ်းမိခဲ့တာပါ။ဖမ်းမိသူတွေထဲမှာလည်းထိုင်းနိုင်ငံသားတောင်ပေါ်တိုင်းရင်းသားတွေနဲ့အတူမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။ရဲကျုပ်ချီနာဖတ်ဆရာစင်ကတော့ဒီအပိုင်းတွင်ဖမ်းမိတဲ့မူရစည်းဝါးတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။မူရစည်းဝါးခိုင်းကမှောင်ခိုကူးတဲ့သူတွေနဲ့အတူမူရစည်းဝါးတွေဟာထိုင်းနိုင်ငံထဲကိုအလုံးအရင်းနဲ့ဝင်ရောက်လာနေတာပါ။ဒါကိုရဲတပ်ဖွဲ့ကနိုင်ငံအတွင်းကိုမဝင်ရောက်နိုင်ခင်မှာဖမ်းဆီးနိုင်ခဲ့ပါတယ်။အင်းဒီနာချင်းနိုင်ငံတွေမှာခိုးလုံနေတဲ့မူရစည်းဝါးကြိုးကင်နေသူတွေကိုလည်းကျွန်တော်တို့ဖော်ထုတ်သွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့မူရကုန်ကူးနေတဲ့ကွန်ရက်တစ်ခုလုံးကိုဖမ်းဆီးအရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။ထိုင်းနိုင်ငံမှာတပတ်အတွင်းစိတ်ကြွဆေးပြားအမြောက်များဖမ်းမိခဲ့ပြီးမူရရောင်းဝယ်တယ်ဆောင်မှုဖြစ်စဉ်တွေမှာမြန်မာနိုင်ငံသားများပါဝင်နေတယ်လို့လည်းထိုင်းတပ်ဖွဲ့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်ကနေအယုဒ္ဓယာပီနယ်ထိဝင်ရောက်လာတဲ့မူရစေဝါအများအပြားကိုဒီအပိုင်းအတွင်းမှာပဲနေရာသုံးခုမှာဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွဆေးပြား15သန်းကိုဖမ်းမိတာကတော့ထိုင်းတောင်ပေါ်တိုင်းရင်းသားလူမျိုးစုမူရကွန်ရက်ကဖြစ်ကြောင်းထုတ်ပြန်သွားခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်စံခရဗူရီစံရုပ်မြို့နယ်အတွင်းမှာစိတ်ကြွဆေးပြားတသိန်းတယ်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ရမှာတယ်ဆောင်လာသူကအသက်60အရွယ်မြန်မာနိုင်ငံသူနဲ့ကလေးငယ်နှစ်ဦးပါဝင်ပြီးဖမ်းမိတဲ့မူရစည်းဝါးတွေဟာဖျားသုံးစုကမြန်မာနိုင်ငံသားတဦးငွေကြေးပေးပြီးတယ်ဆောင်ခဲ့တာဖြစ်ကြောင်းကန်ချနာဗူရီရဲတပ်ဖွဲ့က ထုတ်ပြန်ထားပါတယ်။နောက်ထပ်မြန်မာမျိုးသားတဦးကိုလည်းထိုင်းမြန်မာနယ်စပ်ရနောင်းမြို့နယ်အဝေးပြေးလမ်းမမှာမူရစ်ဆေးဝါးတဲ့နယ်အတူဖမ်းမိခဲ့ပါတယ်။အခုဖမ်းမိခဲ့တဲ့မူရစ်ဆေးဝါးတွေအပါအဝင်တပတ်အတွင်းဖမ်းမိခဲ့တဲ့စိတ်ကြွဆေးပြားပေါင်းအရေအတွက်တန်း30ကျော်ပြီဖြစ်ပါတယ်။အများစုဟာထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေကဝင်ရောက်လာတာဖြစ်ပါတယ်ရှင
်။မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလို့ပါတယ်။တရုတ်ပြည်မှာဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်လူဦးရေရော့ချခဲ့ပါတယ်။တရုတ်ရဲ့လူဦးရေရော့ချလာမှုဟာတရုတ်ရဲ့စီးပွားရေးနဲ့လူအဖွဲ့အစည်းအပေါ်ရိုက်ခတ်ချက်တွေရှိလာမှာကိုစိုးရိမ်မှုတွေလည်းရှိပါတယ်။ဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့တရုတ်စီးပွားရေးအပေါ်မထိခိုက်နိုင်ဘူးလို့ရှုမြင်ကြပါတယ်။ AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ်ရှင်
။ဇန်နဝါရီလ18ရက်နေ့အင်္ဂါနေ့တုန်းကထုတ်ပြန်တဲ့အစည်းအဝေးအရတရုတ်ပြည်ရဲ့လူဦးရေဟာဆယ်စုနှစ်အတော်များများအတွင်းပထမဆုံးအကြိမ်ကျဆင်းသွားခဲ့ပါတယ်။တရုတ်အမျိုးသားစီးရင်အင်ဌာနရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ကုန်မှာတရုတ်လူဦးရေဟာအရင်2021ခုနှစ်ကထက်835,000ကျော်လျော့နည်းသွားခဲ့ပါတယ်။ဒီစီးရင်ဟာတရုတ်ပြည်မကြီးတစ်ခုတည်းအတွက်သာဖြစ်ပြီးဟောင်ကောင်၊မကာအိုနဲ့ပြည်ပမှနေထိုင်သူတွေမပါဝင်ပါဘူး။ကိုဗစ်ကာယောဂါကြောင့်သွားလာမှုကန့်သတ်ပိတ်ပင်တာတွေရှိခဲ့ပြီးစီးပွားရေးနှေးကွေးကျဆင်းခဲ့တဲ့တရုတ်ပြည်မှာတရုတ်အစိုးရရဲ့စီးရင်အင်းတွေအရကလေးမွေးဖွားမှုကလည်းအရင်နှစ်ကထက်တန်းလောက်လျော့ချခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကကလေး 10.62 တန်းမွေးဖွားခဲ့ပြီး2022ခုနှစ်အတွင်းကလေး 9.56 တန်းမွေးဖွားခဲ့ပါတယ်။ပေးဆုံးမှုနှုန်းဟာလည်း 10.14 တန်းကနေ10.42တန်းအထိတိုးခဲ့ပါတယ်။တရုတ်အစိုးရဟာ2016ခုနှစ်တုန်းကကလေးတူပဲယူရမယ့် one child policy ကိုဆွံ့လွတ်ခဲ့ပြီးနောက်ကလေး2ယောက်3ယောက်ယူဖို့အားပေးခဲ့ပြီးလူဦးရေတိုးလာဖို့ရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့တရုတ်လူငယ်တွေဟာလက်ထပ်ဖို့နောက်ကျပြီးလက်ထပ်ပြီးနောက်မှာလည်းမြို့ပြမှာကလေးကြီးပြင်းတဲ့အထိပြုစုဆောင်ရှောက်ဖို့ဇယိတ်စကားကြီးတဲ့အတွက်ကလေးမယူခြင်းကြပါဘူး။ပေကျင်းမြို့တော်ကအသက်23နှစ်အရွယ်ကျန်ဝိမင်ကအခုလိုပြောပါတယ
်因为现在大家都很卷然后可能就是像房价呀什么
ကျွန်တော်တို့ကအပြိုင်ဆိုင်အလုပ်လုပ်ကြရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ဥပမာအိမ်ဈေးတွေကကြီးပြီးအလုပ်ကင်ကရှာလို့လည်းမလွယ်ပါဘူးကျွန်မမိဘတွေမှာကခလေးဆိုလို့ကျွန်မတယောက်ပဲရှိပါတယ်တကယ်လို့ကျွန်မမှာမောင်လေးတွေညီမလေးတွေရှိလို့ခလေးတွေပိုများလာမယ်ဆိုရင်ကျွန်မမိဘတွေပေါ်မှာစီပွားရေးအရာဖိအားတွေလည်းပိုများလာမှာပါဒါကြောင့်လူရေနည်းတာကပိုးပြီးကောင်းနိုင်ပါတယ်ဒီလိုလူရေနည်းလာတဲ့အတိုင်းဆက်ပြီးနေသွားမယ်ဆိုရင်အိမ်ဈေးတွေလည်းကျလာနိုင်ပါတယ
်တရုတ်မှာအသက်အရွယ်ကြီးရင်သူလူဦးရေများလာတဲ့အတွက်စီပွားရေးတိုးတက်မှုနဲ့လူအဖွဲ့အစည်းပေါ်ရိုက်ခတ်ချက်တွေရှိလာမှာကိုစိုးရိမ်ခဲ့ပါတယ်ဒါပေမဲ့ဆယ်စုနှစ်တခုလောက်အထိလူဦးရေကျဆင်းသွားလိမ့်မယ်လို့မမျှော်လင့်ခဲ့ပါဘူးလူဦးရေတန်း 1,400 ကျော်ရှိတဲ့တရုတ်ပြည်ဟာကမ္ဘာပေါ်မှာလူဦးရေအများဆုံးတိုင်းပြည်အဖြစ်ကာလကြာရှည်စွာရပ်တည်ခဲ့ပါတယ်။ဒါပေမဲ့မကြာမီကာလလောက်မှာအိန္ဒိယဟာတရုတ်ကိုကျော်တက်တော့မှာဖြစ်ပြီးတန်း 1,400 ကျော်တော့မှာဖြစ်ပါတယ်။ဒါအပြင်အိန္ဒိယလူဦးရေဟာဆက်ပြီးတိုးနေအောင်မှာဖြစ်ပါတယ်။လူဦးရေကျဆင်းမှုဟာတရုတ်ရဲ့စီးပွားရေးကိုအပြောင်းအလဲမဖြစ်စေနိုင်ပါဘူးလို့ UAE နိုင်ငံအဘူဒါဘီမြို့တော်ကကယ်လီဖိုင်တက်ကတိုကလူမှုသိပ္ပံဌာနပါမောက်ကစတူအက် GL သေစင်ကအခုလိုပြောဆိုပါတယ
် you know this is not going to change the economic situation in
ဒီလိုအခြေအနေတွေကြောင့်တရုတ်ရဲ့စီးပွားရေးကိုအပြောင်းလဲဖြစ်စေမှာမဟုတ်ပါဘူးဒါအပြင်တရုတ်နဲ့အိန္ဒိယကြားမှာရှိတဲ့စီးပွားရေးနဲ့ပထဝီနိုင်ငံရေးဆိုင်ရာအနေအထားတွေဟာလည်းပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့ဒါဟာတရုတ်အတွက်တကယ်ကိုရှင်းလင်းမြင်သာတဲ့တကယ်ကိုကြီးမားတဲ့စိတ်ပိုင်းဆိုင်ရာပြဿနာဖြစ်ပါတယ်အရေးကြီးတာကဒီပြောင်းလဲမှုကိုတရုတ်အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဒီလိုလူဦးရေကျဆင်းမှုအခြေအနေအစ်ကိုဘယ်လိုတုံ့ပြန်ဆောင်ရွက်သွားမလဲဆိုတာပါပဲ
အိန္ဒိယရဲ့လူဦးရေဟာဆက်ပြီးတိုးတက်လာနေပြီးလူငယ်တွေပိုများပါတယ်ဒါပေမဲ့လည်းလူဦးရေကိစ္စတစ်ခုတည်းနဲ့တော့အိန္ဒိယကတရုတ်ကိုစီးပွားရေးအရာကျော်တက်ဖို့ဆိုတာမဖြစ်နိုင်ပါဘူးအခြားအကြောင်းအရာတွေဖြစ်တဲ့ပညာရေးကျန်းမာရေးချေကအစာအူတွေအပြင်ဘာသာစကားလူမျိုးစုစင်ရဲချမ်းသာမှုစတာတွေအလုံးတိုင်းပြည်မှာချိတ်ဆက်ထားနိုင်မှုတွေလည်းလိုပါတယ်လို့ပါမောက်ကစတူအတ် Gibble Singh ကပြောဆိုပါတယ်။တရုတ်ပြည်ရဲ့စီးပွားရေးဟာ2022ခုနှစ်အတွင်း300ခန့်နှုန်းတိုးလာခဲ့တယ်လို့ January 18ရက်နေ့အင်္ဂါနေ့မှာပဲထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုးနှုန်းဟာဆယ်စုနှစ်၄ခုအတွင်းဒုတိယအနည်းဆုံးဖြစ်ပါတယ်။တရုတ်ရဲ့ COVID-19 စီးပွားတင်းကျပ်မှုတွေနဲ့အင်းချမ်းမြေလုပ်ငန်းကျဆင်းမှုတွေကြောင့်စီးပွားရေးဇက်တိုက်နှေးကွေးကျဆင်းခဲ့ပါတယ်။ဒါပေမဲ့လည်းပါမောက်ကစတူဝတ်ဂစ်တလ်ဘစ်ဆင်ကတော့လူရဲ့ကျဆင်းမှုဟာတရုတ်ရဲ့စီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ဟာနှစ်အတော်ကြာကြာတွေ့ကြုံခဲ့ရတဲ့လူဦးရေပြောင်းလဲလာမှုနဲ့လိုင်လျောညီထွေဖြစ်မဲ့စီးပွားရေးမူဝါဒတွေကိုချမှတ်ခဲ့ပြီးစန့်သစ်တီထွင်မှုတွေနဲ့သူ့ရဲ့စီးပွားရေးကိုဆက်လက်တိုးတက်နေအောင်ဖန်တီးထားလို့ပါပဲလို့ပြောဆိုခဲ့ပါတယ်။အဓိကအားဖြင့်တော့စီမီကွန်ဒက်တာခေါ်ဂျာဂန်လျက်ကူးပစ္စည်းထုတ်လုပ်မှုနဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေလိုစီးပွားရေးလုပ်ငန်းတွေကိုပါမောက်ကစတာအတ်ဂစ်တလ်ဘစ်စင်ကထောက်ပြခဲ့ပါတယ
်။ကိုစုံမှုကြောင့်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တောတာရှင်များရှင်။ကဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုပေးတဲ့အဆောက်အုံတွေမှာလျှက်စင်ပြီးမလုံလောက်တာကြောင့်လူပေါင်းတန်းတထောင်နီးပါးမကြာခဏဆိုသလိုအသက်ပြင်းနဲ့ကြုံရတယ်လို့နောက်ဆုံးထုတ်တဲ့ကုလသမဂ္ဂအစီရင်ခံစာတစ်ကပြောပါတယ်။ကဘာကျန်းမာရေးအဖွဲ့ကဘာဘန်နဲ့နိုင်ငံတကာပြန်ပြည်မဲဆွမ်းအင်အေဂျင်စီတို့ပူးရဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြတာပါ။လီဆာရှလိုက်ရဲ့သတင်းဆောင်မကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အဆောက်အုံတွေမှာလျှက်စင်ပြီးရာချင်းမရာချင်းကလူအသက်ကယ်တင်ရေးမှာကွာခြားသွားစေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဟီတာအဒဲရိုဟာနီဟာ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့လေဒုအရေးအသွေးစွမ်းအင်နဲ့ကျန်းမာရေးဌာနစီရဲ့ယာယီအကြီးအကဲဖြစ်ပါတယ်။ဆေးရုံဆေးကန်းလိုကျန်းမာရေးဆောင်လျှောက်တဲ့နေရာမျိုးမှာပုံမှန်လျှက်စစ်ဖြန့်ဖြူးပေးတဲ့စနစ်ရှိဖို့ကသိအရေးကြီးတယ်လို့ဆိုပါတယ်။
Imagine going to a healthcare facility with no lights, with no opportunity to have a baby warmer functioning, to have medical devices.
ကိုတာဆောင်ရှောင်ရဲ့ဆောင်းလုံးမှာတက်စင်မီမရှိဘူးဆိုပါတော့မွေးကင်းစကလေးတွေကိုအနှွေးထပ်ပေးမဲ့ဆက်တွေဘလို့လင်းနိုင်မလဲ။ရှေးကုတာရဲ့ကိရိယာတွေအသုံးပြဖို့ကတက်စင်မီတောက်လျှောက်ရနိုင်လို့လိုပါတယ်။ဒါကအခြေခံလိုအပ်ချက်လည်းဖြစ်ပါတယ်။ဒါဟာအထူးသဖြင့်အလေအလတ်နဲ့ဝင်ဝင်နဲ့တိုင်းပြည်တွေကအားကိုးရမယ့်ပြည်သူတွေအတွက်ကျန်းမာရေးဆောင်ရှောင်မှုပေးရမှာမရှိမဖြစ်ထည့်သွင်းစဉ်းစားရမယ့်အချက်လည်းဖြစ်ပါတယ်
။တောင်အာရှနဲ့အာဖရိကဆာဟာရာတောင်ပိုင်းနိုင်ငံတွေကကျန်းမာရေးဆောင်ရှောက်မှုပေးတဲ့အဆောက်အုံ10ခုမှာတစ်ခုကျော်ကလျှက်စစ်မီးမရဘူးလို့အစိုးရခန်းစာမှာဖော်ပြပါတယ်။ဆာဟာရာတောင်ပိုင်းဒေသကကျန်းမာရေးအဆောက်အုံအားလုံးရဲ့ထက်ဝက်လောက်ဟာလျှက်စစ်မီးပုံမှန်မရဘူးလို့ဆိုပါတယ်။မီးထွန်းဖို့ရေခဲတစ်တာအေးနေဖို့ဒီလိုနေ့စဉ်သုံးပစ္စည်းတွေအတွက်လျှက်စစ်မီးလိုအပ်တယ်လို့နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းနဲ့ကိရိယာတွေအတွက်လဲလျှက်စစ်မီလိုအပ်ကြောင်းနဲ့လူအသက်ကယ်တင်မှုဆိုရင်လျှက်စစ်တာအားသုံးစနစ်မဖြစ်မနေလိုအပ်ကြောင်းအစီရင်ခံစာကထောက်ပြပါတယ်လျှက်စစ်တာအားပေးစနစ်တက်ဆင်ပြီးတဲ့အခါမှာလဲလက်တွေ့အသုံးချနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အဒဲရိုဟာနီကပြောပါတယ
် Climate change resilience and how reliable decentralized renewable electricity and healthcare facilities could really ensure the resilience of climate change
နေနဲ့ရေလိုသဘောဝကရတဲ့ပြန်ပြည့်မြဲဆွမ်းတုံးဖြစ်စစ်ဓာတ်စနစ်ကိုသာကျန်းမာရေးအဆောက်အဦတွေမှာချိတ်ဆက်ထားနိုင်တဲ့ဆိုရင်တော့အသက်ကယ်တဲ့ကုသဆောင်ရှောက်မှုပေးနိုင်မှာဖြစ်တယ်လို့အရေးပေါ်အခြေအနေတွေအတွက်လည်းအဆင့်တင်ဖြစ်နေမှာပေါ့ Hurricane မုန်တိုင်းလိုရေလွှမ်းမိုးတာလိုသဘောဝပေးချက်တွေအခါမျိုးမှာတော့အဘောဝါဆွမ်းရင်တုံဖြက်စစ်ကိုလုံရင်လိုသလိုအရေးပေါ်ခင်ဆဲဖို့အတွက်အသုံးပြုနိုင်မှာလည်းဖြစ်ပါတယ်
။ရာသီဥတုပေါက်မြင့်မှုတန်ကြောင့်ကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့သက်ဆိုင်ရာအဆောက်အုံတွေပါထိခိုက်ရိုယွင်းမှုပိုတိုးလာနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာသစ်မှာဖော်ပြပါတယ်။ရေရှည်အတွက်ပြန်ပြင်းမြဲဆွမ်းရင်ကိုအသုံးပြုနိုင်တဲ့နီလန်းအဖြေတွေလည်းရှိနေတာပါ။အဲ့ဒီထဲမှာအကုန်ကျတက်တာစီတဲ့နေရောင်ခြည်ဆွမ်းရင်သုံးလျှက်စစ်တပ်ဟာတန့်ရှင်းပြီးအလင်းမြန်ဖြန့်ဖြူးပေးနိုင်ပါတယ်။ကျမ်းမာရေးဆိုင်ရာအဆောက်အုံတွေမှာပြန်ပြင်းမြဲစွမ်းအင်နဲ့လျှက်စစ်ကိုသာသုံးနိုင်မယ်ဆိုရင်ရာသီဥတုဖောက်ပြန်မှုကိုရှော့ချနိုင်မှာဖြစ်တယ်လို့စံချိန်မှီတဲ့ကျမ်းမာရေးပြုစုဆောင်ရှောက်မှုမျိုးကိုလည်းပေးနိုင်မှာဖြစ်တယ်လို့အစိုးရခန်းစာပြုစုသူတွေကဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဦးနေမနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုရုပ်သံကနေပါတို့ချက်ထုတ်လွှင့်ပေးနေပါတယ် VOE ရဲ့ website ဆာမျက်နှာ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ Social Media လူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စဉ်ကဏ္ဍတို့ကိုနားဆင်ကြရဖို့ရှိပါတယ်
မင်္ဂမာလို့လာလောက်ကားရဲ့ရှင်ပြောင်းလို့တမားရဲ့မာမကျောင်းဆက်မာလေးပဲပါတယ်။အဲ့ကလေးမာလေးကမင်္ဂမာအိမ်ပေါ်လုံးနေရတယ်ပြန်လုံးနေရတယ်တွေ့တယ်ပေါ့စိတ်မကောင်းတဲ့ခါကျတော့
နေရပေါင်းဆောင်အချောင်းဆောင်အစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ကဘာတလွားခီးသွားအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းပတ်စဉ်ခဏကိုနားဆင်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသကင်းဂျူနီယာနေ့ကျင်းပနေချိန်မှာပဲထိတ်တန့်လျော့ဝှက်ချက်တွေကိုစနစ်တကျသိမ်းဆဲခဲ့ရလားဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုသမ္မတဂျိုးဘိုက်ဒန်ရင်ဆိုင်နေရပါတယ်။ Republican တွေရောဒီမိုကရက်တွေကပါဒီလိုစုံစမ်းစစ်ဆေးဖို့ဘာကြောင့်သဘောတူညီခဲ့ကြတာလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Bodares Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
မာတင်လူသာကင်းဂျူနီယာမွေးတဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကထိမ့်မဲ့ပွဲကိုသမ္မတဂျိုးဘိုင်ဒန်တက်ရောက်ခဲ့ပါတယ်။ဒီတော့အတွင်းမှာပဲနိုင်ငံတော်နဲ့သက်ဆိုင်တဲ့စာရွက်စာတမ်းတချို့ကိုသူ့ကိုယ်ပိုင်ရုံးခန်းဟောင်းနဲ့နေအိမ်မှာရှာဖွေတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုအထူးစုံစမ်းစစ်ဆေးမှုခန့်အပ်ထားပြီးပါပြီ။ထိတ်တန့်လျို့ဝဲစာရွက်စာတမ်း6ဆောင်ကိုဘိုင်ဒန်ရဲ့ကိုယ်ပိုင်စာကြည့်လိုက်မှတွေ့ခဲ့တာဖြစ်ပြီးတခြားစာရွက်စာတမ်းတွေကိုတော့Delaware ပြည်နယ် Wilmington မြို့ကသူ့အိမ်နဲ့ Washington က Penn Biden Center မှာတွေ့ခဲ့တာပါ။အခုဖြစ်ရဟာသမ္မတဟောင်းဒိုနယ်ထရမ့်ရဲ့ဖလော်ရီဒါပြည်နယ်မိုင်လာဂိုဆိုင်မှာထိတ်တန့်လျော့ဝဲစာရွက်စာတမ်းတွေပါဝင်တဲ့မှတ်တမ်းမှတ်ရာ300လောက်ရှာဖွေတွေ့ရှိခဲ့တာနဲ့ဆင်တူနေတာပ
ါ I'd like to know what these documents
were ဒီစာရွက်စာတမ်းတွေကဘာတွေလဲဆိုတာသိချင်ပါတယ်ထောက်လိုင်းရေးအတိုင်းအဝိုင်းရဲ့သုံးသပ်ချက်ကိုလည်းသိချင်ပါတယ်အခုလိုတင်စီထားတာကနေပေါက်ကြားခဲ့သလားဘလို့အန္တရာယ်ရှိနိုင်မလဲအခုလိုအခြေအနေမျိုးမဆိုင်ရအောင်ဘာတွေလုပ်ခဲ့ဖို့လိုမလဲဆိုတာတွေပါ
အင်ဂျူရောကတော့ဒီကိစ္စဟာတာမန်မင်းမင်းလျော့လျော့မတိကျိုးကျွံပြုမိတာလားဥပဒေချိုးဖောက်တာလားဆိုတာစစ်ဆေးမဲ့စုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်မဲ့အကြောင်းပြောပါတယ် Republican တွေဘက်ကတော့ဒီမှတ်တမ်းတွေပေါက်ကြားရင်ဘယ်ပါတီကပဲဖြစ်ဖြစ်လျော့ဝဲစာရွက်စာရန်တွေလွဲပါကင်တွေတဲ့အတွက် NRA ဖြစ်နိုင်ခြေတွေရှိတယ်လို့အခုလိုပြောပါတယ
် And having top secret
လုံလုံချုံချုံသိသိရမဲ့ထိတ်တန့်ရှိုးဝဲစာရွက်စာရန်တွေကိုကားကိုယ်တော်နဲ့အပန်းပြေဆိုင်ဒါမှမဟုတ်ပြည်နိုင်ငံသားတွေဝင်ထွက်သွားလာနေတဲ့နေရာမှာထားတာမှားပါလေတဖက်သေးကပဲလည်းညှို့ထုတ်အပြစ်ပုံမချသင့်ပါဘူ
းခွင့်ပြုချက်မရဘဲတက်တက်ဖဲပြီးတော့တင်းထားတာမျိုးဆိုရင်လုံခြုံရေးချိုးဖောက်မှုဆိုတာထက်ရာဇဝတ်မှုမြောက်ပါတယ်အမေရိကန်ဒုတိယရှေ့နေချုပ်ဟောင်း Rod Rosenstein ကတော့တရားရေးအရာဘလို့ဆက်ပြီးတော့ဆောင်ရွက်မလဲမျှော်လင့်နိုင်တာကိုရှင်းပါတယ်လက်ရှိတာဝန်ထမ်းဆောင်နေစေသမ္မတကိုတရားစွဲတာမျိုးတော့လုပ်လို့မရဘူးလို့ဆိုပါတယ်
The special counsel
အထူးစုံစမ်းစစ်ဆေးမှုကရှာဖွေတွေ့ရှိချက်တွေကိုတရားရေးဌာနမူဝါဒဥပဒေနဲ့အညီဆုံးဖြတ်တင်ပါတယ်။ပြီးတော့တရားစွဲလို့ရနိုင်လားမရနိုင်ဘူးလားဆိုတာနဲ့ပတ်သက်ပြီးရှင်းနေချုပ်ကိုအကြံပြုရမှာပါ။အဲ့ဒီနောက်တော့တရားရေးဌာနမူဝါဒနဲ့ကိုက်ညီရက်လားဆိုတာနဲ့ပတ်သက်ပြီးဆုံးဖြတ်ဖို့ရှင်းနေချုပ်တာဝန်ဖြစ်သွားပါပြီ
။ဘယ်သူပဲဖြစ်နေပါစေတရားဥပဒေအတိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ
်။ No one is above the law
ဥပဒေအထက်မှာဘယ်သူမှမရှိပါဘူး။တရားရေးဌာနကသူ့လှုပ်ထုံးလို့နေအရာဆောင်ရွက်နေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ
် Republican တွေဥဆောင်တဲ့အောက်လွှတ်တော်ကြီးကြပ်ရေးနဲ့တာဝန်ခံရေးကော်မတီကတော့သမ္မတ Biden ရဲ့နေအိမ်ကိုလာတဲ့ဧည့်သည်စီရင်မှတ်တမ်းမှတ်ရာတွေနဲ့ရှာဖွေတွေ့ရှိတဲ့နေရာဆက်ဆက်တာမှန်သမျှအားလုံးကိုလိုချင်တဲ့ဆိုပြီးတော့တောင်းခံနေပါတယ်ခင်ဗျာ
ကိုအောင်အပတ်စဉ်စီစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်စဉ်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။အခုကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ်။ ယူကရိန်းနဲ့ရုရှားဆစ်ဖြစ်နေတဲ့ဥရောပဒေသတဝိုက်မဟာမိတ်နိုင်ငံတွေစီအမေရိကန်ကဆစ်မော်တော်ယာဉ်တွေထောင်းနဲ့ချီပို့ပေးနေပါတယ် CES ပြတ်ကမ်းမှာတော့ဒေါ်လာ1000တန်အင်တာကမုတ်ရေပေါ်လျက်ပြန်မော်တော်ဘုတ်ဒါရီကိုပြတ်သက်ထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနဲ့သတင်းတူလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်အောင်စုကနေဥရောပကိုတင်မောနဲ့ပို့လွှတ်လိုက်တဲ့စစ်မော်တော်ယာဉ်တွေဖြစ်ပါတယ်။ Texas ပြည်နယ် Fort Hood စစ်အခြေစိုက်စခန်းကအများစုဖြစ်တဲ့ M1 တင်ကားတွေနဲ့တိုက်ခိုက်ရေးမော်တော်ယာဉ်တွေအများစုအပါအဝင်စစ်သုံးကိရိယာနဲ့ကားတွေကိုယူကရိန်းစစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသတွေစီပို့ဆောင်ဖို့ခီးတစ်ထောက်ဖြစ်နေနယ်သာလန်နိုင်ငံကို2023ဇန်နဝါရီ17ရက်နေ့ကရောက်ရှိသွားပါတယ်။နယ်သာလန်နိုင်ငံ Vlissingen မြို့ကစိတ်ကန်းကိုရောက်လာတာစစ်သုံးပစ္စည်းစုစုပေါင်း1250ဖြစ်ပြီးတော့တခြားဥရောပစိတ်ကန်းတွေကိုလည်းရောက်ပါတယ်။ရောက်လာတဲ့ပစ္စည်းတွေမှာတန်ကြက်ကအမြောက်ကားတွေ၊ဘိန်းတွေကိုတန်ကပတ်ပြားနဲ့မောင်းတဲ့ truck ကားတွေပါဝင်ပါတယ်။ဒီကားတွေစစ်သုံးကိရိယာတွေကို Netherlands ကတဆင့်ပိုလန်နဲ့ Lithuania နိုင်ငံတွေစီကိုပို့ဆောင်မှာပါ
။ We have several messages. One of that is partnership that for our NATO.
ဒီလို American ရဲ့တင်ပို့မှုကနေပေးခြင်းတဲ့သတင်းစကားကတော့အမေရိကန်ဟာ NATO မိဖန်နိုင်ငံတွေနဲ့တခြားလက်တွဲလှုပ်ဆောင်နေတယ်ဆိုတဲ့သဘောလည်းပြချင်ပါတယ်။အခွင့်အရေးကိုချောင်းနေတဲ့သူတွေကိုဟန်တားတဲ့သဘောလည်းဖြစ်ပါတယ်လို့အမေရိကန်စစ်တပ်တယ်ယူပို့ဆောင်ရေးအမှတ် 598 တပ်ခွဲရဲ့တပ်မှုကြီး Robert Kellam ကပြောသွားပါတယ်။ Dutch စစ်တပ်တပ်ဖွဲ့ဝင်တွေကရေချောင်းလုံခြုံရေးကူညီပေးပြီးတော့ခီးတစ်ထောက်ရှိနေစမှာစိတ်ကန်းကိုလည်းလုံခြုံရေးစောင့်ချက်ပေးထားပါတယ်။ထိုင်းနိုင်ငံမှာဇန်နဝါရီလ9ရက်နေ့ကတော့ခီးသွားဘတ်စကားတွေကိုပိုးသက်ဆေးပြန့်လိုအပ်တာစစ်ဆေးနဲ့အသင့်ပြင်ဆင်နေခဲ့ကြတာပါ။အာရှဒေသမှာနိုင်ငံသားခီးသွားအများဆုံးလာရောက်တဲ့ထိုင်းနိုင်ငံဟာတရုတ်နိုင်ငံကရောက်လာမဲ့ခီးတွေတွေကိုကြိုးစို့ဖို့အသင့်ပြင်နေခဲ့တာဖြစ်ပါတယ်။ COVID-19 ကပ္ပကူးစက်ကပ်ပြီးကြောင့်ကားတွေရပ်နားထားရတာ3နှစ်ရှိသွားခဲ့ပါပြီ။တပတ်6ရက်အလုပ်လုပ်ခဲ့တဲ့ကားဆရာတွေလည်းတပတ်ကိုတစ်ရက်ပဲအလုပ်လုပ်ခဲ့ကြရတာပါ။လုံးသက်14နှစ်ရှိပြီဖြစ်တဲ့ကားဆရာကစ်စင်နန်လည်းအလားတူပါပဲ။ဒါကြောင့်မလို့သူတို့တွေအားလုံးအဲ့မျော်နေကြပါရဲ့
။ဒီလိုတခါတမင်ငန်ရဲ့ကတိဆော်ဗတ်တကာလိုက်တဲ့တောင်တာ
။အလုပ်ပြန်လုပ်ဖို့လုံးဝအဆင်သင့်ဖြစ်နေပါပြီတဲ့။ကျွန်တော်တို့ကားသမားတွေအားလုံးအတူတူပါ။ခီးတယ်တွေလိုက်မောင်းပို့ဖို့အသင့်မှခင်ဗျာလို့ပြောသွားပါရဲ့။ဇန်နဝါရီလ9ရက်နေ့မှာတရုတ်ခီးသွားတွေထိုင်းကိုကိုဗစ်နောက်ပိုင်းပထမအဆုံးဖြစ်နေရောက်ရှိလာခဲ့ကြပါရဲ့။ဒီလိုကက်ယောဂါဖြည့်လျော့ပေးပြီးနောက်ပိုင်းတရုတ်ပြည်ကပထမအဆုံးခီးသွွားအုပ်စုခန့်မှန်းခြေ3500လောက်တင်းလာနေမှာရောက်ရှိတာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကန့်သတ်ချက်တွေမနစ်ခရဲကဖြည့်လျော့ပေးကြတဲ့ကစပြီးတော့တခြားနိုင်ငံကနိုင်ငံသားခီးသွွားတွေနဲ့ပြန်ပြီးတော့စီကားနေကြတာပါ။ရှန်ဟိုင်းရောဂျုံရှန်စီယုံမှာလူရန်ရှည်တွေနဲ့လူနာကရင်တွေပြည့်စုံနေတာတွေ့ရပါတယ်။တရုတ်နိုင်ငံထဲမှာ COVID-19 ရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်ရောဂါကူးစက်သူတွေတိတိတသာတိုးလာပြီးတော့ဘေကျင်းရှန်ဟိုင်းစတဲ့မြို့ကြီးတွေမှာဆေးရုံတွေလူနာတွေနဲ့အပြည့်ဖြစ်ကုန်ပါတယ်။မကြာခင်ရောက်ရှိတော့မဲ့တရုတ်နှစ်တကူကာလနေရပြန်သူတွေခီးသွားတဲ့သူတွေကြောင့်ပိုးကူးစက်မှုပြန်ပြီးမြင့်လာမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပြီးတော့ဒေသခံတွေကတော့အရာကိုသိပြီးတော့စိုးရိမ်ပုံမတွေ့ရပါဘူး။နိုင်ငံကပညာရှင်တွေကတော့ဒီနှစ်ထက်မှာတရုတ်နိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူတစ်သန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ချက်စ်ဝတ်မြို့ကလမ်းမတစ်ခုနေနေကျွန်းချခဲ့လို့ကာတစင်မြေကျင်းနဲ့ပြုတ်ကျသွားခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့မှာကာကျင်းနဲ့ပြုတ်ကျနေတော့နှစ်ဦးကိုမိသက်တက်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့ပြီးတော့နောက်နှစ်ဦးကတော့သူတို့ဖာသာပြန်တက်နိုင်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုအနောက်ဖက်ခြမ်းက2023နှစ်စာပိုင်းပစိဖိတ်သမုဒ္ဒရာမုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်ဒေသတော်တော်များများရေဘဲနဲ့ကျုံနေရပြီးတော့လူသေဆုံးထိခိုက်မှုတွေရှိပါတယ်။ရေပြိုရာ၊မြေကျင်းပေါက်တာ၊ရေတက်တာတွေကြောင့်လူတွေဘေးလွတ်ရာကိုရွှေ့နေရပါတယ်။ဒီမုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်အထူးသဖြင့်တောင်ပိုင်းမှာမိုးလွန်ကျွံရွာသွန်းပြီးတော့လေပြင်းတွေလည်းတိုက်ခဲ့တာပါ။ဒီနေ့ထဲမှာမိုးရေကျဉ်ခုနှစ်လက်မကျော်ရွာသွန်းတဲ့နေရာတွေရှိပြီးအိမ်ပေါင်း2,000ကျော်လျှက်စင်ပြီးပြတ်တောက်နေခဲ့ပါတယ်။လူပေါင်း2000ခွဲလောက်လဲဘေးလွတ်ရာကိုရွှေ့ခဲ့ရပြီးတော့ဒီပြည်နယ်တွင်လူပေါင်း33သန်းဆိုးရွားတဲ့ရာသီဥတုအခြေအနေနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ ဂျေဘော်ရှက်ပြန်တဲ့လက်စစ်မော်တော်ဝက်ကို CES ကုန်စည်ပြပွဲမှာလူပြောများခဲ့တာပါဆွီဒင်နိုင်ငံကန်ဒဲလာကုမ္ပဏီတီထွင်တဲ့ဒီဂျေဘော်ရှက်ပြန်မော်တော်ဝက်ကိုသဘောကျတဲ့သူတွေများတာကလည်းဒီမော်တော်ဝက်ကရိုးရိုးမော်တော်ဝက်လိုအပ်တဲ့စွမ်းအင်ထက်15ဆနဲ့လို့ဒီမော်တော်ဝက်ကိုလက်စစ်နဲ့မောင်းဖို့အဆင်ပြေတာကြောင့်ဖြစ်ပါတယ်နောက်တစ်ခုပြောရမယ်ဆိုရင်ဒီ C8 မော်တော်ဘုတ်ပြန်ဟာ28ပင်ရှိပြီးတော့တနာရီ23မိုင်နှုန်းနဲ့တနာရီခွဲကြာမောင်းနေနိုင်ပါသေး။ရေမိုင်နှုန်း20နော့ကိုရောက်ရင်တော့ရေပေါ်အမြင့်စနစ်ကတက်ဝင်လာပြီးတော့မော်တော်ဘုတ်ကရေမျက်နှာပြင်ကနေမြင့်တက်သွားပါသေး။ဒီတော့မော်တော်ဘုတ်ကိုယ်တွေကရေမျက်နှာပြင်နဲ့မထိတဲ့အတွက်ပူအားမရှိစွမ်းအင်ကိုလည်းပို့ပြီးတော့အားကောင်းကောင်းသုံးနိုင်ပါသေး။ဒီမော်တော်ဘုတ်ကိုစီးရင်တင်မောစီးပြီးတော့လှိုင်းမှုတာမျိုးလည်းမဖြစ်ဘူးလို့ဆိုပါသေး။ဒါတွေကိုကြိုက်လို့ဝယ်ခြင်းနဲ့ဆိုရင်တော့ရေပေါ်ရှက်ပြန်မော်တော်ဘုတ်တစ်စီးကိုဒေါ်လာ3,900ခွဲနဲ့ရောင်းပြီးတော့အခုထိဆိုရင်တော့အမှား150လောက်ရထားပြီဖြစ်ပါတယ်ဒေါ်လာ1000နဲ့အင်တာခမုတ်မှာ Amazon ရဲ့စကားပြောအမိန့်ပေးခိုင်းနိုင်တဲ့ Alexa လဲပါဝင်ပါတယ်အင်တာတက်သူတွေအတွက်ရွေးချယ်စရာတွေအများကြီးပါတယ်အင်တာခမုတ်တွေကမ္ဘာမှာခေတ်ဆားနေတာကြားပေမဲ့လေဒီတစ်ခေါက်အင်တာခမုတ်ကစကားဝါပြန်လည်ပြောလို့ရအောင်လုပ်ပေးထားတာမလို့ပိုလဲထူကြပါတယ်ဈေးလဲတော်တော်ကြီးရဲ့အင်တာခမုတ်ကိုခိုလာကုမ္ပဏီကထုတ်လုပ်တာဖြစ်ပြီးတော့ CES ကုန်စည်ပြပွဲမှာပြသခဲ့ပါတယ်အင်တာထိုင်းတဲ့ကွင်းကအတင်ချအော်တိုလုပ်နိုင်အင်တာထိုင်းကုန်တွေကမီအယောင်မျိုးစုံပြောင်းနိုင်တာဖြစ်ပါတယ်အင်တာကလည်းတခြင်းဖွင့်လို့လည်းရတဲ့င်းမိုးလေဝသားလည်းနားထောင်နိုင်တာပါထိုင်ကောင်ကအနှွေးပေးထားပြီးတော့ခဲလွန်ရောင်ကြီးနဲ့ပိုးမွှတ်တဲ့အလိုလျောက်တန်ရှင်းစနစ်ကိုလူတွေအထူးကြိုက်ကြပါတယ်ကိစ္စပြီးရင်ရေဖြန်းတန်းစင်ပေးပြီးတော့လေမုတ်အချောက်ခံလုပ်ပေးတဲ့ဒီအင်တာခမုတ်ကိုတော့ဈေးပိုတက်တာရင်ကောင်းမယ်လို့လူကျင်တဲ့သူတွေကပြောကြပါတယ်တောင်ကိုရီးယားနိုင်ငံမှာနှစ်သက်ရောက်ပြီးမကြခင်နဲ့ကျင်းပတဲ့ရေခဲငါးများပွဲတော်ဖြစ်ပါတယ်။ကွာတော်မြို့မှာကျင်းပတာဖြစ်ပြီးတော့ရေခဲမှတ်အောင်ရောက်နေတဲ့အပူချိန်မှာရေခဲနေတဲ့ရေကန်တွေကငါးကောင်မှာမျှတဲ့ပွဲတော်ဖြစ်ပါတယ်။ရေခဲနေတဲ့ကံမြင့်နှပြင်ရေခဲသားအထူးတူကိုအဝိုင်းပေါက်ဖောက်ပြီးတော့ငါးမျှရပါတယ်။တချို့တွေကတော့ရေခဲလောက်အောင်အေးတဲ့ရေခဲကံနဲ့ခုံချပြီးတော့ငါးကိုလက်နဲ့အမိဖမ်းပါတယ်။ပအဝင်သူတွေအားလုံးအတွက်ရေပေါ်ကျင်းပါရေးရဲနဲ့ဘေးရန်ရဲ့ကင်တွေရေးအဖွဲ့တွေကိုချထားပေးတာပါ။ကိုဗစ်ကပ္ပကူးစက်ကဲ့ရောဂါပြန့်ပွားမှုကြောင့်သုံးနှစ်ရန်နာထားရတဲ့တောင်ကိုရီးယားရေကဲငါးများပွဲတော်ကိုပြန်ကျင်းပတော့ပါဝင်သူတွေနဲ့အထူးစီကားခဲ့ပြီးတော့ဆိုးမျိုးတော်နဲ့85မိုင်အကွာကဝက်ထော်မျိုးကိုလူပေါင်း3,000လောက်ပထမဦးဆုံးနေ့မှာလာရောက်ခဲ့ပါတယ်။ပွဲတော်ကိုဇန်နဝါရီလ9ရက်နေ့မှာစတင်ပြီးတော့29ရက်နေ့အထိကျင်းပသွားမှာဖြစ်ပါလိမ့်ရှင်။
မအေးတနာချပါရှင်သွတ်တာရှင်များရှင် VOA ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတော့တိုက်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်တော့ဆေးရစာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့ပဲအပတ်စဉ် TV magazine ကိုတော့ငါးရက်စာဖော်ပြပေးထားပါတယ်ပြမဆာမျက်နှာမှာတော့နောက်ဆုံးရထားတဲ့ video သတင်း video interview တွေကိုအလွယ်တကူကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ရဲ့ internet ဆာမျက်နှာက barmy.voanews.com ဖြစ်ပါတယ်အခုတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်။နင်းရွေချာကဆောင်းရသည့်အတွေ့အကြုံရဖို့ဖင်လန်နိုင်ငံကိုခီးထွက်ချသူတွေအနေနဲ့ခရမ်းဆွဲတွင်းထွက်ကြောက်တွေကိုလည်းကိုယ်တိုင်တူးဖော်လို့ရနိုင်ပါတယ်။ကြောက်တူးသမားတွေလိုကိုယ်တိုင်ကြောက်ရှာဖွေရတဲ့အတွေ့အကြုံရနိုင်မဲ့ခရမ်းဆွဲတွင်းတစ်ခုစီကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ဖင်လန်နိုင်ငံမြောက်ပိုင်းလက်ပလန်ဒေသမှာရှိတဲ့လိုအော့စတာအမျိုးသားဥယျာဉ်ကြီးထဲမှာလမ်ပီဗာရာခရမ်းဆွဲကြောက်တွင်းကြီးရှိပါတယ်။နှစ်သန်းပေါင်း 2,000 လောက်ထဲကဖြစ်တည်နေတဲ့သဘာဝတွင်းထွက်ခရမ်းဆွဲကြောက်တွေကိုဧက40လောက်ကျဲတဲ့ကြောက်တွင်းကြီးကနေတူးဖော်ပြီးကမ္ဘာတဝန်းကလက်ဝဲရတနာလုပ်သူတွေအမှုပညာရှင်တွေကိုရောင်းချနေတာ1980ပြည့်နှစ်ပိုင်းတွေကဖြစ်ပါတယ်။နွေရာသီကာလတွေဆိုရင်ဒီတွင်းကြီးမှာကြောက်တွင်းတူးလုပ်သားတွေအလုပ်လုပ်ကြပြီမဲ့ဆောင်းရာသီကာလမှာတော့တူးဖော်ရေးလုပ်ငန်းတွေကိုရပ်ထားလေရှိပါတယ်။နှင်းကော်စောကြီးဖုံးနေတဲ့နေရာကိုအေးအေးတန်တူးပြီးလာကြတဲ့ကဘာလက်ခီးသွွားဧည့်သည်တွေအနေနဲ့အခုလိုဆောင်းတွင်းကာလမှာအေးချမ်းတဲ့ဆောင်းအတွေ့အကြုံအပြင်ဒီကိုလာပြီးကိုပိုင်ရတနာရှာဖွေနိုင်ကြပါတယ်။အပေါ်မှာထူထပ်တဲ့နှင်းတွေဖုံးနေပြီမဲ့အနှွေးရပေးထားတဲ့မြေအောက်ခရမ်းဆွဲတွင်းကြီးထဲမှာဧည့်သည်တွေအနေနဲ့ ။ချောက်တွင်းသူသမားတွေလိုခရမ်းဆွဲချောက်တွေကိုတူးဖော်ရှာကြရမှာဖြစ်ပါတယ်။ချောက်တုံးတွေကိုချောက်တုံးလေးတွေဖြစ်အောင်ထုခွဲထားပြီးသားနေရာတွေမှာဧည့်သည်တွေခရမ်းဆွဲချောက်ရှာကြရမှာဖြစ်ပြီးနဲ့ချောက်တွင်းနေမှာချောက်ရှာတဲ့အတွေ့အကြုံကိုတော့ရကြမှာဖြစ်ပါတယ်။
They will work in here. So, of course, we are working as well, but tourists, they are doing that treasure hunting themselves because they will have one amethyst.
ကဘာလဲဧည့်သည်တွေဒီမှာကြောက်တူးကြမှာဖြစ်ပါတယ်။ကျွန်တော်တို့လည်းဒီမှာပဲကြောက်တူးတာဖြစ်ပေမဲ့ဧည့်သည်တွေကတော့သူတို့ကိုယ်ပိုင်ယတနာအဖြစ်နဲ့ယူသွားနိုင်ဖို့အတွက်တူးကြမှာပါ။ဧည့်သည်တယောက်ချင်းစီအနေနဲ့ခရမ်းဆွဲကြောက်တစ်ခုစီပိုင်ဆိုင်နိုင်ကြပါတယ်။စည်းကမ်းသတ်မှတ်ချက်တော့ရှိပါတယ်။သူတို့ရှာတွေ့တဲ့ခရမ်းဆွဲကလက်ဖဝါးနဲ့စုပ်ကင်ထားနိုင်တဲ့အရွယ်ဖြစ်ရပါမယ်။အတုံးကြီးကြီးဆိုရင်တော့မရပါဘူး။ခရမ်းရောင်ကြည်လင်နေတဲ့ကြောက်ရအောင်သူတို့ဒီမှာဒူးဖို့ရှာဖွေကြရမှာဖြစ်ပါတယ်
။မလေးရှားနိုင်ငံကနေလာကြတဲ့ကဘာလက်ခီးသွားတွေကိုပိုင်ခရမ်းဆွဲကြောက်ရှာနိုင်ဖို့ကြိုးစားဒူးဖို့နေကြတာပါ။တချို့ကတော့ကြောက်တုံးလားခရမ်းဆွဲလားမခွဲနိုင်ဘူးဖြစ်နေကြပါတယ
်။အများစုကတော့ကြောက်ခဲတွေကြောက်ဆွဲခဲတွေပါ။သူတို့လည်းဝိုင်းကူရှာပေးကြပါတယ်။ခရမ်းဆွဲတချို့လည်းပါမယ်ထင်ပါတယ်။တည်တည်ကြကြမခွဲတက်တော့ပြောရခက်ပါတယ်။အဲဒါကြောင့်ခွက်သေးပဲအလုံးထည့်ထားပါတယ်။ဘယ်ပြောနိုင်မလဲနော်ကြောက်တွေပါခြင်းလဲပါနေမှာပါ
။ကြောက်ရှာတဲ့နေရာမှာအဖွဲလိုက်ရှာတာပို့ပြီးတော့တပန်းတာပုံရပါတယ်။ဖရီဒိန်ကလာလဲတဲ့မိသားစုကတော့ခရမ်းဆွဲကြောက်တချို့ရှာတွေ့ထားကြပါတယ်။အဖေနဲ့အတူကြောက်ရှာတဲ့ကလိုဝီတယောက်ကတော့သူရထားတဲ့ကြောက်အတွက်ဂုဏ်ယူနေပါတယ်သူအတွက်အတော်လေးကြီးပြီးချီလင်နေတဲ့ကြောက်တုံးမှုအကျိုက်ဆုံးပဲလို့ပြောနေတာပါကြောက်တူးတဲ့အတွေ့အကြုံရဖို့လာကြတဲ့ဧည့်သည်တွေထဲမှာကံကောင်းသူတွေလည်းရှိပါတယ်စီကံသတ်မှတ်ထားတဲ့အတိုင်းလက်ဖွားထဲမှာစုပ်ကင်ထားနိုင်တဲ့အရွယ်ဆိုရင်အပိုင်ယူသွားလို့ရတာမို့ဒီဧည့်သည်ကတော့အပျော်ကြီးပြောနေပါပြီ ခရမ်းဆွဲကြောက်တွေကရေသွေးပေါ်လိုက်ပြီးတော့တကီလိုကိုယူရိုရာခနန်းကနေတောင်းကနက်အထိတန်ဖိုးရှိနိုင်တယ်လို့မန်နေဂျာကရှင်းပြပါတယ
် Best quality when it's like a gemstone qualityIt's really looking, if just like optical, so it's looking like a piece of purple glass.
ကျောင်းမြတ်ရတနာအည်သွေးမိအကောင်းဆုံးအည်သွေးကဘလို့လဲဆိုတော့မျက်လုံးနဲ့ကြည့်လိုက်တာနဲ့ခရမ်းရောင်မှန်လို့ဖြစ်နေတာမျိုးပါ။တို့ယူပေါက် twin pop မြင်နိုင်ပြီးတော့အကြောင်းတွေအနာတွေလည်းလုံးဝမရှိဘူးဆိုရင်ကျောင်းမြတ်အည်သွေးလို့သတ်မှတ်ပါတယ်။အလားစင်ကြောက်အစင်ကြတော့ကြီးကြီးလင်းလင်းဖြစ်မနေပါဘူး။ခရမ်းရောင်လည်းဖြစ်တယ်၊အကြီးရောင်လည်းဖြစ်နေပေမဲ့ကျောင်းမြတ်အစင်ဆင်းလုံးချောတော့ဖြစ်မနေပါဘူး။
ဖင်လန်နိုင်ငံကိုလာရင်အပျော်ကြောက်တူးတဲ့အတွေ့အကြုံရခြင်းလို့လမ်ပီဗာရာခရမ်းဆွဲကြောက်တွင်းကိုတစ်နှစ်တစ်နှစ်လာလေကြတဲ့ကဘာလှည့်ဧည့်သည်က2000ကနေ2000ခွဲလောက်ရှိပါတယ်။ကိုဗစ်ကရောဂါကြောင့်ဖင်လန်မှာခီးသွွားကန့်သတ်ချက်တွေလုပ်ခဲ့ခြင်းကတော့ဧည့်သည်အရေအတွက်တိတိတတ်တာကျသွားခဲ့ပြီးမြဲ2022-23ဆောင်းတွင်းကာလမှာတော့ပြန်များလာပြီးအရင်ထက်တောင်ပိုလာကြမယ်လို့ကြောက်တွင်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။အခုဆောင်းရသည်မှာလာသူ3000ခွဲလောက်အထိတောင်ရှိမယ်လို့ခန့်မှန်းနေပေမဲ့လူတွေအများများပြီးကြောက်တွင်းထိခိုက်ပျက်စီးတာမျိုးတော့သူတို့ကအဖြစ်မခံနိုင်ကြပါဘူ
း It's just getting back like what it was before that COVID-19 and so it was actually now it has been a couple of years a little bit lower but now we are getting back for that
ကိုဗစ်ကရောဂါမတိုင်ခင်ကအခြေအနေမျိုးပြန်ရောက်နေပါပြီပြန်ဖွင့်တာတနည်းနည်းလောက်ရှိပါပြီဒါနဲ့သူနေတော့နေသေးပြီမဲ့တဖြည်းဖြည်းတော့အရင်ကလိုပြန်များလာပါပြီအခုထက်နည်းနည်းပိုများလာဖို့တော့မျှော်မှန်းထားပါတယ်ဒါပေမဲ့ဒီမှာကနေရာတိုင်းမှာလက်နဲ့တူဖို့တဲ့အတွက်ရေရှည်တည်တံ့ရေးကိုအဓိကထားပါတယ်အဲဒါကြောင့်အကန့်အသတ်တော့ရှိပါတယ်ကြောက်တွင်းမှာလက်ခံနိုင်တဲ့အရေးတော်ထက်တော့လူတွေအများကြီးပိုလာတာမျိုးဖြစ်လို့တော့မရပါဘူ
းဖင်လန်နိုင်ငံလက်ပလန်ဒေတာကိုစောင်းရသည်လာလေကြတဲ့ကဘာလက်ခီးသွွားဧည့်သည်တွေအနေနဲ့ခရမ်းဆွဲကြောက်တွင်းကိုနေချင်းပြန်ခီးနဲ့လာနိုင်ကြမှာဖြစ်ပါတယ်။အသွားပြန်ပို့ဆောင်ရေးအပအဝင်ခရမ်းဆွဲတူးဖော်ရေးခီးစဉ်အတွက်လူကြီးလက်မှတ်တစ်စောင်ကိုလာကျိုးတဲ့နေရာပေါ်မူတည်ပြီးတော့69ယူရိုဒါမှမဟုတ် 88 ယူရိုပေးရမှာဖြစ်သလိုခလေးလက်မှတ်တစ်စောင်ကို32ယူရိုဒါမှမဟုတ် 42 ယူရိုပေးရမှာဖြစ်ပါတယ်။နေရာဒီကာလတွေဆိုရင်တော့ဒီထက်အများကြီးဈေးပိုသက်သာပါတယ်။ လမ်ပီဗာရာခရမ်းဆွဲကျောက်တွေမှာကျောက်လာတူးကြသူတိုင်းအနေနဲ့နှစ်သန်းပေါင်း2000ကျော်ရဲကရှိနေတဲ့တဘာဝတွင်းထွက်ကျောက်တစ်ခုစီအိတ်အပြန့်အမှတ်တရယူသွားနိုင်ကြမှာဖြစ်ပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါမဆုမြတ်မော်ရဲ့ကဘာတလွားခီးသွားစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုချက်ရမှာပါမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာပါအင်ဂျီအုတ်ထုတ်ဖက်နက်ဆတဲ့ဒီဇိုင်နာတင်းတန်းတွေပေးနေပြီးအခုချိန်မှာတော့မြန်မာပြည်ကတင်းရှောင်လာကြတဲ့ CDM ဝန်တန်းတွေကိုပါအသက်မွေးဝမ်းကြောင်းအတတ်ပညာတွေအလှူဒါနပြုပေးနေတဲ့ဒီဇိုင်နာတင်းတန်းချောင်းလေးအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြရမှာဖြစ်ပါတယ်
နိုင်ငံဘန်ကောက်မြို့ရဲ့အပြင်ဘက်ဘန်ဘောအရပ်မှာရှိနေတဲ့ထိုင်းလူနေရပ်ကွက်ထဲကသုံးတပ်အင်္ဂလိပ်တစ်ခုရဲ့မှာမြန်မာပြည်သားအမျိုးသားအမျိုးသမီးလူရွယ်လေးတွေကိုတစုတဝေးတဲ့တွေ့နေရပါတယ်။အဲ့ဒီနေရာကတော့ဒီဇိုင်နာကိုဝါကမင်းရဲ့ fashion designer သင်တန်းခန်းလေးပါ
။မိဘတွေကဆက်ချုပ်မျိုးရောဆိုတော့ငငယ်ရေးကအိမ်မှာဆက်ချုပ်တတ်နေရခင်ဗျ။ဟိုကလူမန်းတိတဲ့စားအရွယ်ရချုပ်တတ်တာ။အသက်10နှစ်17နှစ်12နှစ်ဝန်းကျင်နောက်ထပ်ချုပ်တတ်နေပြီ။အာငယ်တော့ဆိုလို့ရှိရင်အိမ်ဆက်ဆိုလို့ရှိရင်ခြေထောက်နဲ့မမှီတော့လေအိမ်ဆက်ရဲ့ခြင်းထဲမှာခေါင်းတင်ပြီးတော့ချုပ်ခဲ့ရတာဟာတယောက်တော့လေတယောက်တော့လေဆက်ချုပ်ရုံနေမှာလှုပ်ပြီးတော့မှ fashion ချောင်းနေတက်ပြီးတော့လှုပ်ဖြစ်သွား
ဒီဇိုင်နာတင်တန်းစီယာကိုအာကာမင်းဟာထိုင်းနိုင်ငံကိုအသက်12နှစ်ထဲကရောက်ခဲ့တာဖြစ်ပြီးတစ်ဖက်ကဘဝရည်တည်ရေးအတွက်အလုပ်လုပ်ကရင်တစ်ဖက်ကလည်းသူဝါသနာပါတဲ့အခုလိုအသက်မွေးဝမ်းကြောင်းပညာရပ်ကိုကြိုးစားသင်ယူခဲ့သူလည်းဖြစ်ပါတယ
်တက်ခဲ့တဲ့ချောင်းနေရာတော့ဟိုဘယ်လိုပြောရမလဲဆိုတော့အယမ်းများလို့ပြောရင်ကောင်းမှာမဟုတ်ဘူး။ဟိုတကယ်နမဲ့ကြီးရဲ့လူသိများအကြောင်းဆိုလို့ရှိရင်ဟိုကလဝင်း International School တို့ပြီးလို့ရှိရင် Red Rapi တို့ Rapi ဆိုတော့အဲ့အားရမြန်မာပြည်မှာလူသိများရဲ့အကြောင်းတွေပေါ့နော်။ထိုင်းနိုင်ငံကအဲ့လိုမျိုးအကြောင်းအကြီးတွေပေါ့နော် International School တွေမှာအစိုးရအကြောင်းတွေမှာတက်လို့ရှိလို့ရှိရင်သူကပညာရှင်ဘွဲ့ကိုပေးတယ်။ကိုကအဲ့ဘွဲ့နဲ့ထိုင်းနိုင်ငံမှာတရားဝင်ကိုယ်ပိုင်အကြောင်းဖွင့်လို့ရတယ်။ပြီးလို့ရှိရင်တရားဝင်ကိုယ်ပိုင်ဆရာဆိုပြီးလျှောက်လို့ရတယ်။ကျွန်တော်အဲ့ဘွဲ့လောက်ထိကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ပြောမှဆိုကိုယ့်ရဲ့ပညာပြည့်အောင်လောက်ရတာပေါ့နော်။
အခုလိုကိုရောက်ချင်တဲ့ဘဝအနေအထားတစ်ခုကိုရောက်နိုင်မှုအတွက်ကြိုးစားခဲ့ရတဲ့အချိန်တွေမှာဘဝအတွက်မမေ့နိုင်တဲ့အမှတ်တရလေးတွေလည်းကြုံခဲ့ရတာပါ
တော်တော်တော့ရုံးကန်ခဲ့ရတယ်တော်တော်ရုံးကန်ခဲ့ရဆိုတာဥမာအခက်ခဲဆုံးတစ်ခုပြောရမှာဆိုလို့ရှင်အမှတ်တရပေါ့နော်အဲဆိုကျွန်တော်တက်ခဲ့တဲ့အကြောင်းဆိုလို့ရှင်အဲအကြောင်းမှာတော့အဲအကြောင်းကဖွင့်လာအခုဆို290ရှိပြီကျွန်တော်တက်တော့260ပြည့်တော့ International School ဆိုတာထိုင်းသိမ့်မတက်ဘူးထိုင်းနဲ့နဲ့မတက်တယ်တော့တက်ခဲ့ဟိုနိုင်ငံ foreigner တက်တာများတယ်ပြီးလို့ရှင်မြန်မာနိုင်ငံကတထည့်တက်တာများတယ်ပေါ့နော်သူတို့ကြောင့်မှာတဲ့260လုံးတောင်းဖွင့်ခဲ့တဲ့တက်တန်းတစ်လျှောက်မှာတဲ့ဘယ်ကြောင့်သားမှထမင်းဘူးထည့်ပြီးမစားဘူးတဲ့ကျွန်တော်ပထမဆုံးကြောင့်သားပဲကျွန်တော်ကအဲ့တော့ဆိုကိုက Twitter နေရတာသိရမလားငါ၆တီကြောက်ထားပြီးတော့မှထမင်းဘူးလေးထဲမှာထည့်သွားတာပေါ့နော်အဲသူအဲ့လိုမျိုးဆဲမှပြောတာပထမဆုံးပဲအဲသူတို့ကြောင့်မှထမင်းဘူးထည့်ပြီးစားရကြောင့်သားတခါမှမတွေ့ဘူးကျွန်တော်ပထမဆုံးပဲအဲ့ဒါတော့အမှတ်တရပေါ့နော်အဲ့လိုမျိုးကြုံခံခဲ့ရတာဟုတ်
တိုင်းတစ်ပါးမှာဝါသနာပါတဲ့အလုပ်တစ်ခုကိုဒီဇိုင်းမမတ်ကြိုးစားလှုပ်ဆောင်ခဲ့သူတဦးဖြစ်တာကြောင့်ပညာရဆိုင်ရာထူးကျွန်းစုတွေလည်းရခဲ့သူတဦးဖြစ်ပါတယ်
ပထမဆုံးရထားတဲ့စူပါကြာကျွန်တော်တို့ထိုင်းယူရဝက်ဆောင်ပေါ့နော်ထိုင်းယူရသတို့သမီးဝက်ဆောင်ဝင်ပြိုင်တာအာချုပ်ပေးရဲကျွန်တော်ကမြန်မာအာကျွန်တော်ဝက်ဆောင်ဝက်ပြီးတော့ဟိုဝင်ပြိုင်ပေးရဲကောက်မလေးကကမ္ဘောဂျာဟိုကြာကြာထိုင်းယူရဝက်ဆောင်ရပြီးတော့ချုပ်တဲ့သူကမြန်မာနိုင်ငံသားဝက်တဲ့သူကကမ္ဘောဒီးယားနိုင်ငံသားဖြစ်သွားအာလုံးဝအမှတ်တရပဲအဲ့စူကတော့ဒါမင်းမရရဲ့အမှတ်တရစူပေါ့နော
်အခုလက်ရှိသူစီမှာလာရောက်တင်ယူနေတဲ့သူအများစုကလည်းမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလုပ်လုပ်ကင်ကြဖို့ထွက်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြပါတယ်
ဒီဥစ္စာကိုတင်ပြတာသမီးငငယ်တည်းကလည်းချုပ်နေကြဟိုဝါသနာလည်းပါတယ်ဆိုတော့ကိုလှုပ်တဲ့အလုပ်တစ်ခုကကိုရဲ့ဝါသနာနဲ့ထပ်တူကြတယ်ဆိုရင်ပို့ပြီးတော့အဆင်ပြေတာပေါ့နော်အဲဒါကြောင့်မလို့သမီးရွေးချယ်လိုက်တာဆရာလိုမျိုးပဲပေါ့နော်ပြန်ပြီးတော့တင်တန်းနေဖွင့်ကျင်နေအဲ့လိုအောင်မြင်တဲ့ဒီဇိုင်နာတယောက်ဖြစ်အောင်သမီးကြိုးစားမယ
်တချို့တွေကြတော့လေဒီလိုယောက်ျားလေးဆိုလည်းတိတ်ပြီးယုံကြည်မရှိကြဘူးပေါ့အဆင်ပြေပါမလားအဲ့လိုမျိုးဖြေကြတယ်ဒါမဲ့လေကိုကအဆင်ပြေအောင်ချက်လေသူတို့ကိုချုပ်ပြီးဝတ်လိုက်ရင်သူတို့သဘောကျသွားတယ်အဲ့လိုမျိုးဆိုတော့လေကိုတက်အဆင်ပြေတာပေါ့ကိုယ်တမူဝဲကြဒါနဲ့ပဲလုပ်မယ်လို့ပဲစဉ်းစားထားတယ်။ပြီးရင်ဒီထက်မကဆရာလိုပဲအောင်မြင်အောင်ပေါ့လုပ်မယ်လို့ပဲစဉ်းစားထားတယ်။ဘာ
လို့မလို့က
သူလုပ်ငန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာကထိုင်းနိုင်ငံမှာတဲ့စီးပွားရှာလို့ပိုကောင်းပေမဲ့မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေကြောင့်မြန်မာပြည်မှာစီးပွားရှာဖို့စိတ်ကူးမရှိတော့ဘဲမြန်မာပြည်ကတင်ဆောင်လာတဲ့ CDM ဝန်ထမ်းတွေအတွက်ပါတူတက်နိုင်တဲ့ဘက်ကအကူအညီပေးနေသူတူလည်းဖြစ်ပါတယ
်။အခုကာလမှာကြတော့စီးပွားရှာဖို့ကျွန်တော်စိတ်ကူးသိမ့်မရှိတော့ခင်ဗျ။ပြီးတော့ဖြစ်လာတဲ့ဟိုဒီနောက်ဆုံးကလက်ရှိသလိုရှင်လည်းကျွန်တော်မြန်မာနိုင်ငံကနေပြီးတော့မှဘန်ကောက်မှာလှုပ်လှုပ်ကြတဲ့ရှီပြောင်းလို့တမားရဲ့မှာမှကျောင်းဆက်မာလေးပဲပါတယ်။အဲ့ကလေးမလေးကဘန်ကောက်မှာအင်ပေါ်လုံနေရတယ်၊ပြန်လုံနေရတယ်တွေ့တယ်ပေါ့စိတ်မကောင်းတဲ့ခါကျတော့နောက်ဆုံးခုနကပြောကျောင်းဆရာလေးဆိုတော့နူးနူးညံ့လေးပေါ့နော်အဲ့ဒါလေးတွေ့တဲ့ခါကျတော့အဲ့လိုမျိုးပညာရေးဝန်ထမ်းအာပြီးတော့ဗာလဲဆရာဟိုဆေးဝန်ထမ်းတွေပေါ့နော်အာကျန်းမာရေးဝန်ထမ်းတွေကိုတော့ဒီပညာအလကားတည်းမြေဖြစ်တဲ့ခင်ဗျပညာလည်းတနင်္ဂနွေတည်းကများမှမရှိဘူးအာနေစားစီလည်း free လုပ်ပေးပြီးတော့ကူညီပေးဖြစ်တဲ့ပေါ့နော်လက်ရှိတော့မြန်မာပြည်ပြန်ဖို့စိတ်ကူးတော့မရှိတဲ့လောက်ဖြစ်သွားပြီခင်ဗျဟုတ
်ပါနှစ်သက်မှာအမေမှုရဲ့ဂျူဂျူကြမယ
်ဒါကြောင့်အတက်မွေးဝမ်းကြောင်းအတက်ပညာတစ်ခုကိုဝေမျှတင်ကြားပေးနေတဲ့သူ့ရဲ့သင်တန်းကျောင်းလေးကလည်းလက်တလုံးမှာအစင်မပြေမှုတွေကြုံတွေ့နေရတဲ့မြန်မာပြည်သားတွေအတွက်အားကိုးအားထားစရာနေရာလေးတစ်ခုပဲဖြစ်နေတာပါရှင
်မညညိုလူရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ရှင်အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးမတ်ခ်မဲလင်နဲ့ယူကရိန်းဗိုလ်ချုပ်ကြီးတို့ပိုလန်နိုင်ငံအရှေ့တောင်ဘက်စစ်အခြေစိုက်စခန်းတစ်ခုမှာအင်္ဂါနေ့ကပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံခဲ့ကြပါတယ်။ဆက်တလကြာလာပြီးဖြစ်တဲ့ရုရှားနိုင်ငံရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံနဲ့အမေရိကန်နိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတိုးလာတဲ့လက္ခဏာလည်းဖြစ်ပါတယ်။နေရာအတိအကျဖော်ပြမထားတဲ့ယူကရိန်းပိုလန်နယ်စပ်မှာဗိုလ်ချုပ်ကြီးမဲလင်နဲ့ယူကရိန်းဗိုလ်ချုပ်ကြီးဖလယ်ရီဇာလုခ်စနီတို့နှစ်နိုင်ကြအောင်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။မနေ့ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားတို့စတင်ကျူးကျော်ခဲ့တဲ့နောက်ပိုင်းဗိုလ်ချုပ်ကြီးနဲ့လူချင်းမတွေ့ခဲ့ပေမဲ့ဖုန်းနဲ့တော့မကြာခဏပြောဆိုခဲ့ကြပါတယ်ရုရှားတို့ယူကရိန်းကိုကျူးကျော်နေချိန်မှာကမ္ဘာကောင်းဆောင်တွေရဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်တွေအားလုံးကသူတို့ရဲ့ဩဇာအရှိန်အဝါကိုမတုံ့ခဲ့ကြတာကြောင့်ကလင်းငယ်တွေတေဆုံနေကြပြီးကမ္ဘာမှာလည်းစားနပ်ရိက္ခာမလုံခြုံမှုနဲ့ရင်ဆိုင်နေရကြောင်းယူကရိန်းသမ္မတကတော့ကတတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်အင်ခွန်မှာယူကရိန်းသမ္မတကတော့အိုလီနာဇယ်လန်စကာကအခုလိုထည့်သွင်းပြောဆိုသွားတာပါဒီဩဇာအရှိန်အဝါကိုအားလုံးကမတုံ့ခဲ့ကြတာမျိုးတမမဟုတ်တဦးနဲ့တဦးကြားပိုးပြီးတော့ကွဲသွားစေတဲ့နီမီလာမျိုးနဲ့တခါအတန်အသုံးပြုခဲ့ကြတယ်လို့လည်းသူကမင်ခွန်ထဲမှာပြောဆိုသွားပါတယ်အမေရိကန်နိုင်ငံချားရဲ့အန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကိုဖက်ဖျိုက်လ9ရက်နဲ့6ရက်နှစ်ရက်သာတွားရောက်မယ်လို့အမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့ပြီးနေရေးတိကျစဉ်ကိုစီစဉ်ထားတာကြားပါပြီ။ဖက်ဖျိုက်လ9ရက်နဲ့မှာတရုတ်နိုင်ငံမျိုးတို့ဘီဂျင်းကိုဝန်ကြီးဘလင်ကန်ရောက်ရှိလာမှဖြစ်ပြီးတော့နောက်တနေ့မှာတော့အစည်းအဝေးလုပ်မှဖြစ်ကြောင်းနာမည်မဖော်လိုတဲ့အရာရှိတဦးကပြောပါတယ်။တရုတ်နိုင်ငံမှာ COVID-19 ပိုးကူးစက်မှုကြောင့်ဆွေးမှုတွေရှိနေပေမဲ့လည်းဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ကိုဆက်ပြီးတော့စီစဉ်နေတာဖြစ်ပါတယ်။အလုတ်ကိုင်းခွင့်လန်းကောင်းတွေရမယ်ဆိုရဲမလုံပေးဆွဲဆောင်မှုတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာရာဇဝတ်ကိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရပြီးတော့အတင်းကျပ်ခိုင်းစေခံရတဲ့မလေးရှားနိုင်ငံသားနောက်ထပ်3ဦးနေရက်ကိုပြန်ခေါ်နိုင်ငံကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကိုကိုးကားပြီးတော့မလေးရှားသတင်းတွေမှာအင်္ဂါနေ့ကဖော်ပြပါတယ်လင်းလေခိုင်းစေခံရပြီးတော့နေရက်ပြန်အောင်လာသူတွေဟာအသက်19နဲ့33နှစ်ကြားအရွယ်တွေဖြစ်ပြီးတော့ကွာလာလမ်ပူးနိုင်ငံကလေးစိတ်ကိုရောက်လာချိန်မှာနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မလေးရှားရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့တယ်လို့မလေးရှားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားကြောင်းမလေးမင်းနဲ့ဆာမျက်နှာမှာဖော်ပြထားပါတယ် ။တရင်ချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမော်မှာအင်ဂျင်နီယာတွေကတော့ဂျီမီကွန်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190ထုကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းကျမတို့ Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you type ပါ
This program has come to you from the Voice of America, Washington.